Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ဖြစ်ကြပါသည်ခင်ဗျာ VOA American တန်ရဲ့2019ခုနှစ်စက်တင်ဘာလ7ရက်နေ့ဗုဒ္ဓနေ့မနေ့ခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းကီလိုမီတာ3240 49ရွာနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာမနေ့ခင်ပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ကုလသမဂ္ဂလူညိုရေးကောင်စီကအရေးယူမှုအသစ်တွေချမှတ်နိုင်ရေးဦးဆောင်ခဲ့တဲ့အမေရိကန်ကိုမြောက်ကိုရီးယားကချင်းချောက်ပြောကြားလိုက်ပါတယ်။ပြင်းထန်တဲ့ဟာရီကိန်းအာမာဒန်ခံခဲ့ရတဲ့ဖလော်ရီဒါပြည်နယ်သားတချို့သူတို့နေအိမ်တွေကိုပြန်သွားခွင့်ရနိုင်ကြပါပြီ။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးလာတဲ့သူတို့အခုရိုဟင်ဂျာဒုက္ခသည်ကလေးငယ်တွေအတွက်အရေးပေါ်အကူအညီတွေလိုအပ်နေကြောင်း UNICEF အဖွဲ့ကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုကျော်အောင်လည်းနဲ့အတူတင်ပြပေးသွားမှာခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်အရေးကိစ္စနိုင်ငံတကာ PR ပေးဝေဖန်မှုတွေရှိနေခြင်းမှာ92ချိန်မြောက်ကုလသမဂ္ဂညီလာခံကိုဒေါ်အောင်ဆန်းစုကြည်တက်ရောက်နိုင်တော့မှာမဟုတ်ဘူးလို့နယူးယောက်မြန်မာအတမ်းမှတ်ကြီးဦးဟောက်တူဆန်းကပြောပါတယ်
။ဒေါ်ဆန်းစုကြည်ကတော့သူပြည်တွင်းမှာလည်းပဲဟိုလိုအပ်ချက်အရာသူကဟိုမလာရောက်နိုင်တော့လည်းပဲသူကိုစားဟိုတယောက်ကတော့တက်ရမှာပေါ့နော်အဲ့ဒါကြောင့်ဒုတိယသမရ
သတင်းတွေအပြီးမကြာခင်မှာနားဆင်ရဖို့ရှိပါတယ်။ရခိုင်ရေးကင်တွယ်မှုတွေနဲ့ပတ်သက်လို့ Washington DC မြန်မာအတမ်းအမတ်ကြီးနဲ့ဆက်သွယ်မေးမြန်းချက်ကိုလည်းနားဆင်ရမှာဖြစ်တယ်လို့ပြည်သမကလူအခွင့်ရေးကောင်စီတွင်ရခိုင်ရေးဆွဆွဲချက်ခြေပကျက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ဗိုလ်တုနေမနက်ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းဟန်နဲ့ကိုကျော်အောင်လင်းတို့ပြောပြပေးပါအောင်ဗျာ
။ပြည်သမကလုံခြုံရေးကောင်စီကပုံမတင်ကျက်တဲ့ပိတ်ဆို့အရေးယူမှုအသစ်တွေချမှတ်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်မြောက်ကိုရီးယားကအင်္ဂါနေ့မှာပြင်းထန်စွာဝေဖန်ပြောကြားလိုက်ပြီးအဲ့ဒီဆုံးဖြတ်ချက်ချနိုင်ရေးဥဆောင်ကြိုးပမ်းခဲ့တဲ့အမေရိကန်ပြည်ထောင်စုအနေနဲ့ပြင်းထန်တဲ့နာကျင်မှုကိုခံစားရလိမ့်မယ်လို့သတိပေးပြောကြားလိုက်ပါတယ်။ဒီဆုံးဖြတ်ချက်ပေါ်မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့အနေနဲ့အပြင်းထန်ဆုံးနည်းလမ်းနဲ့ပြစ်တင်ရှုတ်ချပြီးဒုညိုရေးကောင်စီရဲ့တရားမဝင်တဲ့အဲ့ဒီဆုံးဖြတ်ချက်ကိုပြတ်သားစွာကန့်ကွက်လိုက်ကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကုလသမဂ္ဂကဥဆောင်ပြုလုပ်တဲ့လက်နက်ဖြတ်သိမ်းရေးဆိုင်ရာညီလာခံမှာမြောက်ကိုရီးယားတာမကြီးဟန်တိတ်ဆုံးကပြောပါတယ်မြောက်ကိုရီးယားအနေနဲ့အဆုံးသတ်စေမယ့်နည်းလမ်းကိုအသုံးချသွားမှာဖြစ်ကြောင်းဘယ်ကိစ္စရဲ့လို့အသေးစိတ်ပြောဆိုခြင်းမရှိဘဲတာမကြီးဟန်တိတ်ဆုံးကပြောပါတယ်ပုံမပြင်းထန်တဲ့ပိတ်ဆို့မှုတွေကိုချမှတ်မယ်ဆိုရင်အမေရိကန်ပြည်ထောင်စုအနေနဲ့ထိုက်တန်တဲ့တန်ဖိုးကိုပေးဆပ်ရမှာဖြစ်ကြောင်းမြောက်ကိုရီးယားအစိုးရကအရင်ကသတိပေးပြောကြားထားပြီးဖြစ်ပါတယ်မြောက်ကိုရီးယားအပေါ်ဖြစ်ပေါ်မဲ့အဆုံးသတ်လှုပ်ဆောင်မှုနဲ့နိုင်ရှင်လိုက်ရင်အခုချမှတ်လိုက်တဲ့အရေးယူမှုအသစ်ဟာခြေလန်းသေးလေးတစ်ခုသာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်ကအင်ပီရိုမှာသတင်းတောက်တွေကိုအင်္ဂါနေ့ကပြောပါတယ
်ကုလသမဂ္ဂကမြောက်ကိုရီးယားကိုအခုနောက်ဆုံးပြစ်ဒဏ်ခတ်လိုက်တာနဲ့ပတ်သက်ပြီးတော့အမေရိကန်လွှတ်တော်အမတ်တွေကချီးကျူးထောက်ခံလိုက်ကြပါတယ်ဒါပေမဲ့လည်းမြောက်ကိုရီးယားရဲ့အရှိန်မြင့်လှုပ်ဆောင်နေတဲ့နျူကလ িয়ার စီစဉ်ကိုကင်တွယ်ဖို့ကိစ္စမှန်သမျှတရုတ်နိုင်ငံကတဆင့်တွားရလိမ့်မယ်လို့လည်းဆိုပါတယ်မြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်အတွက်နည်းပညာတွေကိုနိုင်ငံသားကနေတဆင့်ဝယ်ယူဖို့အရေးမှာတရားဝင်ငွေကြေးတွေရှိဖို့လိုအပ်တယ်ဒီချက်ကအဓိကအကြဆုံးချက်ပဲလို့ကယ်လီဖိုးနီးယားပြည်နယ် Republican အမတ်တူလည်းဖြစ်အော်လွတ်တော်နိုင်ငံရေးရာဥက္ကဋ္ဌလည်းဖြစ်တဲ့ Ed Rice ကမနေ့ကပြောပါတယ်မြောက်ကိုရီးယားကိုပြစ်ဒဏ်ခတ်အရေးယူမှုတွေပော့ပော့ရော့ရော့လှုပ်ခဲတဲ့အလဟတာနှစ်တွေတော်ကြာခဲ့တယ်အဲ့လိုပော့ပော့ရော့ရော့လှုပ်လာခဲ့တာဟာမြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার နဲ့မစ္စိုင်းတုံးကြီးတွေလှုပ်ဆောင်မှုဗန်ဒါရေးတောင့်တင်းလာအောင်ဖန်တီးပစ်ခဲ့တယ်လို့ဖြစ်ခဲ့တယ်နျူကလ িয়ার နည်းပညာတွေမရအောင်လုပ်နိုင်မဲ့အရေးယူတန်ခတ်မှုတွေမြောက်ကိုရီးယားကိုချမှတ်ဖို့အရေးတကြီးလိုအပ်နေတယ်လို့လည်းလွှတ်တော်မှ address ကဆိုပါတယ်ကုလသမဂ္ဂရဲ့ပြစ်ဒဏ်ခတ်မှုအသစ်ကအပြည့်အဝအကောင့်ထဲပေါ်မှာပဲထိရောက်မှုရှိလာမှာဖြစ်ပြီးတော့မြောက်ကိုရီးယားကိုဝင်ရောက်နေတဲ့တရုတ်ပြည်ကငွေကြေးစစ်ဆေးမှုကိုထိရောက်အောင်ပိတ်ပင်နိုင်မှုလည်းလိုအပ်ကြောင်းတရုတ်ကဝင်လာနေတဲ့ငွေတွေနဲ့မြောက်ကိုရီးယားဘက်ကနျူကလ িয়ার နည်းပညာဆိုင်ရာကိစ္စတွေကိုဝယ်ယူနေတာဖြစ်တယ်လို့လည်း American လွှတ်တော်မှတွေကထောက်ပြကြပါတယ်
အင်အားပြင်းထန်တဲ့ဟာရီကိန်းအာမာဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်အကြီးမားတဲ့ပျက်စီးဆုံးရှုံးမှုတွေခြေခြေပြန့်ပြန့်ဖြစ်ပေါ်ခဲ့တဲ့ဖလော်ရီဒါပြည်နယ်ကဒေသခံတချို့ဟာအင်္ဂါနေ့မှာသူတို့နေအိမ်တွေကိုတွားရောက်ခွင့်ရခဲ့ကြပါတယ်။ဒါပေမဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေဟာစိတ်ပျက်စရာကောင်းပြီးအချိန်ကြာကြာလုပ်ယူရလိမ့်မယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဟာရီကိန်းအာမာကြောင့်ပျက်စီးသွားခဲ့တဲ့အခြေအနေတွေဟာတချို့ဒေသတွေမှာထင်ထားတာတဲ့အဆမတန်ကြီးမားလွန်းကြောင်းအဲ့ဒီပျက်စီးဆုံးရှုံးမှုတွေတက်တာစေရေးအတွက်တာဝန်ရှိသူတွေကစ조사လုပ်ဆောင်နေကြကြောင်းသမ္မတဒေါ်နယ်ထရမ့်က Twitter လိုမှုကွန်ရက်ကတစဉ်ပြောကြားလိုက်ပါတယ်။သမ္မတထရမ့်ဟာဖလော်ရီဒါပြည်နယ်ကိုကြာသပတေးနေ့မှာတွားရောက်မှာဖြစ်ကြောင်းလဲသမ္မတအင်ဂျီရောကသတင်းထုတ်ပြန်ပါတယ်
။မလေးရှားဝန်ကြီးချုပ် Najib Razak အမေရိကန်ပြည်တော်စုမှရောက်ရှိနေပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မနေ့ကအင်ဂျီရောမှာတွေ့ဆုံခဲ့ကြပါတယ်။မလေးရှားရဲ့ရင်းနှီးမြှုပ်နှံမှုတွေအတွက်အမေရိကန်မှာလှုပ်ဆောင်ရင်းနှီးမြှုပ်နှံမှုတွေအမေရိကန်မှာလှုပ်ဆောင်နေတာနဲ့ဒီအကြမ်းဖက်ဝါဒတိုက်ဖြည့်ဆောင်ရွက်မှုတွေကိုသမ္မတဒေါ်နယ်ထရမ့်ကချီးမွမ်းခဲ့ပါတယ်။အမေရိကန်ရဲ့ Boeing Jet ခီးတဲ့တင်လေရင်တွေကိုမလေးရှားကဝယ်ယူဖို့ စီစဉ်နေတာနဲ့ပတ်သက်ပြီးတော့ဒါဟာကြီးမားတဲ့ကုန်သွယ်မှုကိုအမေရိကန်နဲ့မလေးရှားတို့လှုပ်ဆောင်နေကြတာဖြစ်တယ်လို့သမ္မတ Trump ကဆိုပါတယ်။အမေရိကန်ဒေါ်လာ10ဘီလီယံကနေပြီးတော့ဘီလီယံ20အထိတန်ဖိုးရှိတဲ့ကြက်လေတွေကိုမလေးရှားလေကြောင်းလိုင်းမှာသုံးယူဖို့မလေးရှားဘက်ကဝယ်ယူဖို့စီစဉ်နေတာပါ။ဒီစီစဉ်က9နှစ်တွင်းဖြစ်လာလိမ့်မယ်။ဒေါ်လာ10ဘီလီယံထက်မကရှိလိမ့်မယ်လို့လည်းမလေးရှားဝန်ကြီးချုပ်ကတည်ပြချက်ပေးပါတယ်။American Low GE jet engine တွေ jet engine တွေကိုလည်း Malaysia ကဝယ်ယူဖို့ရှိနေပါတယ်737 MAX 10အမျိုးအစား jet engine 25စီးနဲ့787 Dreamliners 8စီးကိုဝယ်ယူဖို့ဆုံးဖြတ်ထားရုံနဲ့မကနောက်ထပ် 737 25စီးကိုပါထပ်ဝယ်ယူနိုင်ခြင်းရှိတယ်လို့လည်း Malaysia ဝန်ကြီးချုပ်ကသမ္မတ Trump ကိုပြောဆိုခဲ့ပါတယ်
UAE ဘီရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအာဆီယံအဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေဟာနယူးယောက်မြို့မှာကျင်းပတဲ့82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံပြင်ပမှာတိကျတွေ့ဆုံပြီးမြန်မာနိုင်ငံအနောက်မြောက်ပိုင်းရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့အခြေအနေတွေကိုအလို့သဘောဆွေးနွေးကြမှာဖြစ်ပါတယ်ဒီအလို့သဘောဆွေးနွေးမှုကိုတော့နယူးယောက်မြို့မှာစက်တင်ဘာလ23ရက်နေ့မှာပြုလုပ်မှာဖြစ်ပါတယ်အဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒီအတိုင်းရကြည့်မနေပဲဒေတာရင်းလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေအတွက်ဘယ်လိုအကူအညီတွေပေးနိုင်မလဲဆိုတာနဲ့အခြေအနေတွေထင်းထင်းနိုင်ရေးတို့အတွက်ဘယ်လိုအကူအညီဆောင်ရွက်ပေးနိုင်မလဲဆိုတာတွေကိုအချင်းချင်းဆွေးနွေးနေကြကြောင်းအာဆီယံဆိုင်ရာထိုင်းနိုင်ငံအမြဲတမ်းကိုယ်စားလှယ်ဖတ်စဖုန်းစာကစုဘာနာကအင်္ဂါနေ့မှာတင်းတောက်တွေကိုပြောပါတယ်တိုင်းပြည်တစ်ခုရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုဝင်ရောက်မဆွတ်ဖက်ရေးဆိုတဲ့အာဆီယံအဖွဲ့ကြီးရဲ့ရည်တည်ချက်နဲ့အညီမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြည်ပကဟာပြည်ရင်းရေးဖြစ်တယ်လို့ယူဆတာကြောင့်တွေ့ဆုံဆွေးနွေးမှုတွေကိုနဲ့ပတ်သက်လို့ပြင်ပကိုထုတ်ပြန်မှာမဟုတ်ဘူးလို့လည်းစံကာဆူလာဘာနာကပြောပါတယ်ရခိုင်ပြည်နယ်အတွင်းတကြောပြန်ဖြစ်ပေါ်လာတဲ့ပဋိပက္ခတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကသူတို့ခေါ်ရိုဟင်ဂျာမွတ်စလင်ဒုက္ခသည်3000ကျော်ထွက်ပြေးသွားခဲ့ကြတဲ့ကိစ္စနဲ့ပတ်သက်လို့အာဆီယံခေါင်းဆောင်တွေကဒေသအတွင်းပေါင်းစည်းညီညွတ်ဖို့နဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ကြဖို့တောင်းဆိုနေကြပေမဲ့အာဆီယံအဖွဲ့ကြီးတစ်ခုလုံးအနေနဲ့ကတော့မြန်မာပြည်မှာဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဝင်ရောက်မဆွတ်ဖက်ရေးမူဝါဒအတိုင်းဆက်လက်ရပ်တည်နေဆဲဖြစ်ပြီးကြီးညာချက်တစ်စုံတစ်ရာထုတ်ပြန်ခြင်းမရှိသေးပါဘူးဒီကနေ့ပုတ်တူးနေ့မှာတော့ရခိုင်ပြည်နယ်အတွင်းဆိုးဝါးလာနေတဲ့အခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးကြဖို့ရှိနေပါတယ်
။ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့ပြည်ပကတွေကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတော့ဆန်းစုကြည်ကတက်တက်ကြွကြွဟန်တာဆောင်ရွက်ဖို့အမေရိကန်ထိုက်တန်ထက်လွတ်တော်မန်ဦးကပြီးခဲ့တဲ့ပတ်တွင်းမှာတိုက်တွန်းခဲ့ကြပါတယ်။ Republican ထက်လွတ်တော်မန် John McCain နဲ့ Democrat ထက်လွတ်တော်မန် Richard Barden တို့ Durbin တို့ကပူးတွဲပြီးတော့အဲ့ဆုံးဖြတ်ချက်ကိုအဆိုပြုခဲ့တာပါ။ဒါပေမဲ့အဲ့ဆုံးဖြတ်ချက်ကို Republican ထက်လွတ်တော်မန်အများစုကောင်းဆောင်မစ်မခေါ်နဲ့ကထောက်ခံမှာမဟုတ်ဘူးလို့မေတုံးကပဲပြောလိုက်ပါတယ်။ဆီယနာရှင်လက်ကနေပြီးတော့ဒီမိုကရေစီကိုအသွင်ကူးပြောင်းရေးမှာဒေါအောင်ဆန်းစုကြည်ကကျွန်တော်တို့အတွက်အကြီးအမားဆုံးမျှော်လင့်ချက်ပဲလို့သူယူဆတဲ့အကြောင်းထက်လွတ်တော်မှမစ်မခေါ်နဲ့ကဆိုပါတယ်။ထက်လွတ်တော်မှဂျော်မကိန်းတို့ပြီးခဲ့တဲ့ဘက်ကတင်ခဲ့တဲ့ဆုံးဖြတ်ချက်ကိုဒီမိုကရက်ထက်လွတ်တော်အမတ်တွေပြစ်ကြတဲ့ဒိုင်ယန်ဖိုင်စတိုင်းကိုရီဘိုကာနဲ့ဘော့မနန်ဒက်စ်တို့ကလည်းထောက်ခံခဲ့ကြပြီးတော့ရခိုင်ပြည်နယ်တွင်းကြမ်းဖက်မှုတွေတကြော့ပြန်ဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေကိုစတင်ခဲ့တဲ့ ARSA အစိုးရအဖွဲ့ကိုလည်းပြစ်တင်ရှုတ်ချကြောင်းကြီးညာချက်မှာဖော်ပြထားပါတယ
်။မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမကြုံဘူးလို့တဲ့အတိုင်းအတာနဲ့သူတို့အခေါ်ရိုဟင်ဂျာဒုက္ခသည်တွေထွက်ပြေးလာနေတဲ့အခြေအနေနဲ့ရင်ဆိုင်နေရပြီးကလေးငယ်2သိန်းအတွက်အရေးပေါ်အကူအညီတွေလိုအပ်နေကြောင်း UNICEF ကုလသမဂ္ဂကလေးငယ်များရန်ကုန်မြို့အဖွဲ့ကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ဩဂုတ်လ25ရက်နေ့ကစလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကကောက်ဆစ်ဘဇားဒေသကိုရောက်လာသူစုစုပေါင်းဒုက္ခသည်အရေးအတွက်ဟာ3သိန်း3000ကျော်သွားပြီလို့လည်းကြေညာချက်မှာဖော်ပြထားပါတယ်။အခုလိုထွက်ပြေးလာကြတဲ့အရေးအတွက်နဲ့အချိန်ကာလဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းတစ်ခါမှမကြုံဘူးလို့ဆိုပါတယ်။စက်တင်ဘာလ4ရက်နေ့ကနေ10ရက်နေ့အထိ6ရက်အတွင်းလူပေါင်း2သိန်း2000ထွက်ပြေးခဲ့တယ်လို့ဆိုပါတယ်။အခုလိုထွက်ပြေးလာမှုဘယ်တော့အဆုံးသတ်မယ်ဆိုတာကိုလည်းသူတို့အနေနဲ့မခံမနိုင်ကြောင်း UNICEF အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီကိစ္စဟာတဖြည်းဖြည်းကြီးထွားလာနေတဲ့စာနာမှုဆိုင်ရာအခက်အခဲတစ်ခုဖြစ်ကြောင်းနဲ့အထိအနာဆုံးကတော့ကလေးငယ်တွေဖြစ်တယ်လို့ဆိုပါတယ်။ကနဦးကောက်ယူခဲ့တဲ့စစ်တမ်းတွေအရထွက်ပြေးလာကြသူစုစုပေါင်းရဲ့60ရာခိုင်နှုန်းဟာကလေးငယ်တွေဖြစ်တယ်လို့ဆိုပါတယ်။လောလောဆယ်မှာတော့ကောက်ဆစ်ဘဇားမှာရှိတဲ့ဒုက္ခသည်အရေးအတွက်ဘင်္ဂလားဒုက္ခသည်တွေအတွက်ဘင်္ဂလားဒေ့ရှ်မြို့တော်ဓါကာနဲ့ UNICEF ထောက်ပံ့ရေးဌာနရှိရာဒိမတ်မြို့တော်ကိုပင်ဟေဂင်တို့ကနေထောက်ပံ့ရေးပစ္စည်းတွေကိုပို့ပေးနေတယ်လို့ဆိုပါတယ်။သူတို့အတွက်အနည်းဆုံးလိုအပ်တဲ့ရန်ပုံငွေဟာအမေရိကန်ဒေါ်လာ3.3 တိခါမှာခင်ဗျာအမေရိကန်ဒေါ်လာ 9.3 သန်းဖြစ်ပေမဲ့ဒုက္ခသည်အရေးအတွက်ထပ်တိုးလာတာနဲ့အမျှရန်ပုံငွေလည်းထပ်လို့နေအောင်မှာဖြစ်တယ်လို့ UNICEF အဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ
် Apple ကုမ္ပဏီကထုတ်လုပ်တဲ့ iPhone အသစ်3မျိုးတပြိုင်တည်းထဲထွက်လာတော့မယ်လို့ Apple ကုမ္ပဏီကမနေ့တုန်းကပဲကြေညာလိုက်ပါတယ် iPhone 10 iPhone 8 နဲ့ iPhone 8 Plus တွေကိုပုံစံအသစ်ဒီဇိုင်းအသစ်တွေနဲ့ထွက်လာတော့မယ်လို့ Apple ကုမ္ပဏီရဲ့အကြီးအကဲ Tim Cook ကမနေ့တုန်းကကြေညာပါတယ် iPhoneထွက်လာမဲ့အစ်စ်တွေထဲမှာဝါယာကြိုးမပါဘဲနဲ့ဘက်ထရီအားသွင်းလို့ရမှာဖြစ်ပြီးတော့တယ်လီဖုန်းကိုဖွင့်ကြည့်ရင်ကိုယ့်ရဲ့မျက်နှာကိုအရင် iPhone ကစစ်ပြီးတော့မှသေချာမှပွင့်လာအောင်စီစဉ်ထားပါတယ်။အရင် iPhone တွေမှာပါနေကြ Home ဆိုတဲ့ခလုတ်လဲပါတော့မှမဟုတ်ပါဘူး။အော်တိုဝါလာ29ရက်နေ့ကစပြီးတော့ iPhone အစ်စ်တွေကိုကြိုတင်မှာပြီးလို့ရပါပြီ။နိုဝင်ဘာလ3ရက်နေ့မှာစတင်ပြီးတော့ပို့ဆောင်ပေးပါလိမ့်မယ်။ iPhone 10တစ်လုံးကိုအမေရိကန်ဒေါ်လာ1000ကျပါမယ်ခင်ဗျာ။Apple ရဲ့ဖခင်ကြီးကွယ်လွန်သူ Steve Jobs က iPhone ကိုစတင်မိတ်ဆက်ခဲ့ပြီးတော့10နှစ်ကြာမှထွက်လာတဲ့ iPhone 10 ဖြစ်ပါတယ်ခင်ဗျာ
ပေါ်ဒူးနေမနေခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကုဇော်ဝင်းလိုင်နဲ့ကိုကျော်လွင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet စာမျက်နှာကရောVOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက် live ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့ရခိုင်အရေးဆက်သွယ်မေးမြန်းချက်တစ်ပုဒ်နဲ့စတင်ကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းပြည်နာကြောင့်ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံဆက်ဆံရေးအလားအလာဘယ်လိုဖြစ်လာမလဲဆိုတာဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့သဘောထားအပေါ်မှာသာမူတည်နေတယ်လို့အမေရိကန်နိုင်ငံဆိုင်ရာမြန်မာသံတမကြီးဦးအောင်လင်းကပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်လှုပ်ဆောင်နေတဲ့စီမံကိန်းတွေကိုလည်းထိခိုက်နိုင်စရာအကြောင်းမရှိဘူးလို့ဆိုပါတယ်။ဦးအောင်လင်းနဲ့ဆက်သွယ်မေးမြန်းထားချက်တွေကတချို့ကိုဦးကျော်စံသာကတင်ပြထားတာပါ
။ရခိုင်မြောက်ပိုင်းပြည်ထောင်စုနဲ့ပတ်သက်ပြီးနိုင်ငံတကာကမြန်မာနိုင်ငံကိုဖိအားပေးဝေဖန်ကြောဆုနေကြပေမဲ့အခုလောလောဆယ်မှာတော့ဘင်္ဂလားဒေ့ရှ်ကမြန်မာနိုင်ငံကိုဖိအားပေးပစ်တင်တဲ့အနေအထားမှာရှိနေပါတယ်။မကြတိကငါမြန်မာနိုင်ငံလူငွေတပ်ဖွဲ့တွေကိုတိုက်ခိုက်ခဲ့တဲ့အကြံဖက်သမားတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတဆင့်ဝင်ရောက်လာတယ်လို့ယူဆနေတဲ့အစိပ်ပိုင်းတချို့လည်းမြန်မာဘက်မှာရှိနေတာပါ။ဒါပေမဲ့မြန်မာဘက်ကတော့နှစ်နိုင်ငံဆက်ဆံရေးမယိုယွင်းအောင်အင်ဒီဂျင်ကောင်ပီပီသားသားဆက်ဆံလိုတယ်လို့သံမကြီးဦးအောင်လင်းကဆိုပါတယ
်။ကျွန်တော်တို့ကတော့အင်ဒီဂျင်နိုင်ငံအနေနဲ့ကျွန်တော်တို့ရဲ့ရည်တည်ချက်ကိုကျွန်တော်တို့ရဲ့မူဝါဒကိုတော့ပြောင်းလဲမှုမရှိပါဘူးဆိုတဲ့ဟာကိုတော့မြန်မာတယောက်အနေနဲ့ကျွန်တော်ပြောပြရစီနိုင်ငံသားရေးဝန်ထမ်းတယောက်အနေနဲ့ပြောပြရစီအဲ့ဒီဟာနဲ့ပတ်သက်ပြီးတော့တစ်ဖက်နိုင်ငံကကျွန်တော်တို့ပေါ်ဘလောက်စည်ရင်းကောင်းစည်နာရှိတယ်ပူးပေါင်းဆောင်ရွက်မှုရှိတဲ့အပေါ်မှာမူတည်ပြီးတော့နှစ်နိုင်ငံအထူးတွင်မှုဟာဆိုလို့ရှိရင်အောင်မြင်ပါလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်ပြဿနာဖြစ်နေတဲ့ဒီဒေသမှာအင်းဒီချင်းအင်အားကြီးနိုင်ငံတွေဖြစ်ကြတဲ့တရုတ်နဲ့အိန္ဒိယနိုင်ငံတို့ကလည်းစီးပွားရေးအရာရောမဟာဗျူဟာအရာပါအပြိုင်ဆိုင်စိတ်ဝင်စားနေကြတာဖြစ်ပါတယ်ဒါကြောင့်ဒီပြဿနာပေါ်ဒီနိုင်ငံကြီးနှစ်နိုင်ငံရဲ့ပြိုင်ဆိုင်မှုကတော့ဘယ်လိုခရိုင်ခတ်လာနိုင်ပါလဲမြန်မာအစိုးရအနေနဲ့ကတော့ဘယ်လိုပဲဖြစ်စေဒေသဖွံ့ဖြိုးရေးစီးပွားရေးစီမံကိန်းတွေကိုတော့ဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့သံမကြီးကဆိုပါတယ်
။နိုင်ငံတော်ကတော့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ဖို့အတွက်ရခိုင်ပြည်နယ်ဖွံ့ဖြိုးရေးဖွဲ့စည်းကိုနိုင်ငံတော်ရဲ့တာဝန်ခံပုဂ္ဂိုလ်အနေပြီးတော့ဥဆောင်ပြီးတော့ဖွဲ့စည်းပြီးဖြစ်ပါတယ်။အခုဖြစ်ရကဆိုလို့ရှိရင်ကျွန်တော်တို့ရဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကိစ္စကိုအနှောင့်အယှက်ဖြစ်အောင်လုပ်တဲ့ဖြစ်ရတစ်ခုသာဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော်တို့နိုင်ငံတော်အပိုင်းကနေပြီးတော့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုလည်းဆက်လက်ပြီးတော့ဆောင်ရွက်သွားမယ်လို့ကျွန်တော်ယုံကြည်ပါတယ်
။မြန်မာနိုင်ငံအစိုးရဟာသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်နေတဲ့လူတွေအရေးလှုပ်ရှားနေတဲ့အဖွဲ့အစည်းတွေနဲ့ဘယ်တော့မှတွေ့ဆုံဆွေးနွေးခြင်းမရှိခဲ့သေးပါဘူး။ရခိုင်မြောက်ပိုင်းလူမျိုးရေးစခန်းတွေကိုမကြခင်ကတိုက်ခိုက်ခဲ့ရတဲ့ ARSA အဖွဲ့ကတော့ပြီးခဲ့တဲ့အပတ်ကပဲတစ်ဖက်သားအပြေးခတ်ရစေးလုပ်မယ်ဆိုပြီးတော့ကြေညာခဲ့ပါတယ်။ဒါပေမဲ့တော့မြန်မာအစိုးရကပြေချထားပါတယ်။သို့တော်လည်းမနေ့ဖြန်ကြရင်တော့အမေရိကန်ဆိုင်ရာမြန်မာသံမကြီးကဒီလူတွေအတွက်ဆော်ဩလှုပ်ရှားနေတဲ့မွတ်စလင်အဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ VOA မြန်မာပိုင်းကအခုလိုပြောသွားပါတယ
်။မနေ့ဖြန်ကြရင်တော့ကျွန်တော်ကဝါရှင်တန် DC မှာရှိတဲ့မွတ်စလင်အဖွဲ့စီနဲ့လည်းတွေ့ဖို့ရှိပါမယ်။တွေ့ဖို့ရှိတဲ့နေရာမှာကျွန်တော်တို့ဒီရေးကိစ္စကိုအင်မတန်တက်ကြွနေတဲ့လူတယောက်လည်းပါကောင်းပါလာလိုက်ပါမယ်။ကျွန်တော်အနေနဲ့သူတို့ကိုရင်ဆိုင်ဖို့ရှင်းလင်းရှိပါတယ်
။သူတို့ကိုကူစားပြုတဲ့အဖွဲ့ရင်းတွေ့ရတာပထမကြီးပထမဆုံးအချိန်လားခင်ဗျာ
။သူတို့ကကျွန်တော်ကိုတွေ့ကျင်တယ်လို့ပြောပါတယ်။ကျွန်တော်ကတော့ပြီးခဲ့တဲ့အပတ်တုန်းကကျွန်တော်ခီးသွားနေတဲ့အတွက်ကြောင့်နောက်တစ်နေ့ကျွန်တော်တွေ့နိုင်လက်ခံပါတယ်လို့ပြောတဲ့ဟာကိုသူတို့ကအဲ့ဒါကိုတော့သူတို့အဆင်မပြေဘူးသူတို့လာမယ့်အပတ်မှာတွေ့နိုင်မယ်လို့ပြောလို့ခုမနေ့ပြန်မှလာရောက်တွေ့ဆုံနေဖြစ်ပါတယ
်။ဒါပြင်နိုင်ငံတကာပြစ်တင်ဝေဖန်နေကြပြီမဲ့တမကြီးကောင်လင်းတာဝန်ထမ်းဆောင်နေတဲ့အမေရိကန်ပြည်ထောင်စုအပါအဝင်မြန်မာနိုင်ငံအခြေအနေကိုနားလည်သဘောပေါက်သူစာနာသူတွေရှိတယ်လို့လည်းတမကြီးကပြောကြားသွားပါခင်ဗျာ
အမေရိကန်ဆိုင်ရာမြန်မာသမားကြီးဦးအောင်လင်းနဲ့ဆက်သွယ်မိ мян ငန်းအပြည့်စုံကိုဒီကနေ့ညထုတ်လွှင့်မဲ့ဦးကျော်စန်းသားရဲ့မြန်မာအရေးသုံးသပ်ချက်ကဏ္ဍမှာနားဆင်နေပါတယ်ခင်ဗျာ။နယူးယောက်ကုလသမဂ္ဂဌာနချုပ်မှာစတင်ကျင်းပနေတဲ့82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုစားဒုတိယသမ္မတဦးဟန်ရီဘန်တီယူဦးဆောင်တဲ့မြန်မာကုသလေအဖွဲ့တက်ရောက်မှာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးဦးဟောက်တူစွန်းက VOA ကိုပြောပါတယ်ပြည်တွင်းမှာအရေးကြီးအခြေအနေတွေကြောင့်မတက်ရောက်နိုင်တာဖြစ်တယ်လို့ဆိုပါတယ်မန်အင်ဂျင်နိုင်ကဆက်လက်တင်ပြပါမယ်
ဒုသမရာဦးဟင်နရီဘန်တီယူဦးဆောင်တဲ့မြန်မာကိုယ်စားလှယ်ဖွဲ့မှဒုတိယနိုင်ငံခြားရေးဝန်ကြီးဦးကျော်တင့်ဆွေနဲ့အတူအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းတို့လိုက်ပါလာမှာဖြစ်ကြောင်းတပ်အမတ်ကြီးဦးဟောက်ဒိုးစွန်ကအခုလိုပြောပါတယ
်။တော်ဆောင်စုကြီးကတော့သူပြည်တွင်းမှာလည်းပဲဟိုလိုအပ်ချက်ရာသူကမလာရောက်နိုင်တော့လည်းပဲသူကူစားဟိုတယောက်ကတော့တက်ရမှာပေါ့နော်။အဲ့ဒါကြောင့်ဒုတိယသမရာတယောက်ချင်းဖြစ်ပါတယ်။နောက်တစ်ခုကတော့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်အဲ့တော့ပါမပါလေပါမဘောဆိုတော့ကသူကတော့ဒီကျွန်တော်ရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ဟိုဟိုထဲထဲဝင်ဝင်သိရှိတဲ့အပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်သူကတော့ဒီမှာသွေးတင်သွေးထိုက်တဲ့လူတွေအဲတွေ့ဆုံပြီးတော့ဟိုရှင်းလင်းပြောကြားကြရရှိတာရှင်းလင်းပြောကြားမှာပေါ့အဲ့ဒီစီစဉ်နေရတော့ကျွန်တော်တို့ဟိုလှုပ်ထားရတော့ရှိပါတယ်နောက်တစ်ခုကတော့ဒုတိယဝန်ကြီးလည်းဟိုရှိမှာပဲလေ
အခုကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံမှာရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့တက်ရောက်လာတဲ့နိုင်ငံကောင်းဆောင်တချို့ကနေပြင်းပြင်းထန်ထန်ပြောဆိုဖို့ရှိနေကြောင်းသတင်းတွေထွက်နေတာနဲ့ပတ်သက်လို့လည်းတပ်အမတ်ကြီးကအခုလို
အခုကတော့မြန်မာကိစ္စကတော့တနိုင်ငံကြီးကသူကနေပြီးတော့ဆိုင်းလိုင်းနေနဲ့ဆွေးနွေးမယ်ပါ냐ဆိုကျွန်တော်တို့ကဘာမှဟိုတေချာသိတာတော့မရှိပါဘူးအဲ့လိုအပြင်မှာတော့လေဟိုတရားဝင်ပြောတာပါ냐လည်းမရှိပါဘူးသူခမန်းကြီးပြောတာတော့လည်းဖြစ်ဖြစ်မှာပေါ့အဲဒီမှာတော့နှစ်ပိုင်းရှိတာပေါ့ဗျာကုလသမဂ္ဂထွေထွေညီလာခံဖြစ်တဲ့အတွက်ကြောင့်မြန်မာကိစ္စရခိုင်ကိစ္စတွေမဟုတ်ပါဘူးတကဘာလုံးမှာရှိနေတဲ့ဟိုပြဿနာတွေမျိုးစုံနဲ့ပတ်သက်ပြီးတော့ဒီလိုပဲဟိုဆွေးနွေးကြတာပါပဲဆွေးနွေးတဲ့အခါကျတော့နှစ်ပိုင်းပေါ့တစ်ပိုင်းကတော့လေဟိုကျွန်တော်ပင်ကွန်းနေပြောတဲ့အခါကျတော့ပြန်လေးခြေပါပြောကြရတယ်ရှိသလိုနိုင်ငံချင်းလည်းပဲလူကြီးတွေစုံတဲ့အချိန်မှာဟိုတွေ့ဆုံပြီးတော့ဟလာနိုင်ငံချင်းပြောတာလည်းရှိပါတယ်ပင်ကွန်းနေတဲ့မှာထည့်ပြောတာတော့အများဟိုအများရှိမှာပေါ့လေဒါကတော့ဒီလိုပဲဟိုကိုယ့်နိုင်ငံပြန်ကြော်လည်းပြန်ပြောရမှာပေါ့ဒီဟာတော့ရှိမှာပေါ့
အရင်ကကုလသမဂ္ဂအထွေထွေညီလာခံကိုဒေါအောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ဖို့ရှိကြောင်းနိုင်ငံသားရေးဝင်ကြီးဌာနနဲ့နှိဆက်တဲ့အတိုင်းဝိုင်းသတင်းတွေကဆိုပါရယ်ဒါပေမဲ့လို့လက်ရှိအရေးကြီးနေတဲ့ပြည်တွင်းရေးအခြေအနေတွေကိုဦးစားပေးဖြေရှင်းဖို့ဒေါအောင်ဆန်းစုကြည်ဘက်ကဆုံးဖြတ်ထားတယ်လို့မြင်ကြောင်းတန်အမတ်ကြီးဦးဟောက်ဒိုးစွန်းကပြောပါရယ
်တိုင်းပြည်လိုအပ်ချက်ပေါ့လေလိုအပ်ချက်ရဟိုအရေးကြီးတဲ့နေရာမှာဟိုနိုင်ငံရဲ့အကောင်းဆောင်အနေနဲ့အာသူရှိသင့်ရှိထိုက်တဲ့နေရာမှာသူဟိုအချိန်ကာလတစ်ခုမှာတော့သူရှိရမှာပေါ့ဒါတော့ဒီနိုင်ငံကောင်းဆောင်အကြီးအကဲတွေရဲ့ prerogative ပဲလေအတိုင်းပြည်တွင်းလိုအပ်တာဘယ်နေရာမှာလိုအပ်လဲတွဲတဲ့နေရာမှာသူအရေးကြီးတဲ့နေရာမှာသူရှိရမှာပေါ့ဒါကတော့နိုင်ငံကောင်းဆောင်တွေသူဆုံးဖြတ်တာပါ
ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်တွေဘက်ကအင်အားအလွန်ကျွံသုံးပြုပြီးနယ်မြေရှင်းလင်းမှုတွေကြောင့်ဒေသခံမွတ်စလင်တွေတိမ့်နဲ့ချီတစ်ဖက်နိုင်ငံဘင်္ဂလားဒေ့ရှ်ကိုအလုံးရင်းနဲ့ထွက်ပြေးခိုလုံခဲ့ရတဲ့အခြေအနေကြောင့်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကဒေါအောင်ဆန်းစုကြည်အစိုးရကိုပြင်းပြင်းထန်ထန်ဝေဖန်ကန့်ကွက်နေခြင်းဖြစ်ပါတယ်ဒီလိုအချိန်မှာဒေါအောင်ဆန်းစုကြည်အနေနဲ့ကုလသမဂ္ဂကိုကိုယ်တိုင်လာရောက်ဆွေးနွေးပြောဆိုသင့်တယ်လို့လည်းဝေဖန်ပြောဆိုမှုတွေရှိနေပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်တမန်ဟောင်းလည်းဖြစ်လက်ရှိဝါရှင်တန်အခြေဆိုင် USIP ကိုအမေရိကန်ငြိမ်းချမ်းရေးအင်စတီကျူအကြီးတန်းအကြံပေးပရစ်စလာကလပ်ကတော့ပြည်တွင်းအရေးကိုဦးစားပေးဖြေရှင်းဖို့ဒေါအောင်ဆန်းစုကြည်ဆုံးဖြတ်တာမှန်ကန်ကြောင်း VOE ကိုအခုလိုပြောပါတယ
် Well yeah no I think it makes sense that she's got a crisis at home
ဒီဆုံးဖြတ်ချက်ဟာဒီပေရှိပါတယ်သူ့နိုင်ငံမှာအကြက်တဲဖြစ်နေတာပါနိုင်ငံခေါင်းဆောင်တဦးအနေနဲ့ပြပခီးစင်မထွက်သင့်ပါဘူးပြည်တွင်းပြဿနာတွေကြီးမားနေတာကိုဖြေရှင်းဖို့သူ့အတွက်ပိုအရေးကြီးပါတယ်။အမေရိကန်ခေါင်းဆောင်တွေဆိုရင်လေပြည်တွင်းအခက်အခဲတွေဖြစ်နေချင်းပြပကိုတွားကြမှာမဟုတ်ပါဘူး
။ဒီအတော်တွင်ကုလသမဂ္ဂလုံခြုံရေးကောင်စီမှရခိုင်ပြည်နယ်အတွင်းပိုပြီးဆိုးဝါးနေတဲ့အခြေအနေတွေနဲ့ပတ်သက်လို့ဒီကနေ့ဗုဒ္ဓဘူးနေ့မှာအဖွဲ့ဝင်နိုင်ငံတွေအနေနဲ့တကပိတ်အလွတ်သဘောဆွေးနွေးဖို့ရှိနေပါတယ်။ဒါနဲ့ပတ်သက်လို့တပ်အမတ်ကြီးဦးဟောက်ဒိုးစွန်ကအခုလိုပြောပါတယ
်။လုံခြုံရေးကောင်စီဆီရတော့ဟိုခရိုင်းလိုပဲကျွန်တော်တို့ဟိုတကားပိတ်စီပဲပါကျွန်တော်တို့တခြားလူလက်တက်လို့မရပါဘူးသူတို့ကသူတို့ဆွေးနွေးတဲ့ဟိုအလွတ်တဘောဟိုဆွေးနွေးတဲ့တဘောပါပဲ
နယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့ထွေထွေညီလာခံကိုတက်ရောက်ဖို့မကြခင်ရပိုင်းအတွင်းဒုသမရာဦးဟင်နရီဘန်တီယူဦးဆောင်တဲ့မြန်မာကိုယ်စားလှယ်ဖွဲ့ရောက်ရှိလာတော့မှာဖြစ်ပါတယ် မြန်မာနိုင်ငံမှာအကောင်အထည်ဖော်ဆောင်ရွက်နေတဲ့ဖွံ့ဖြိုးရေးစီမံကိန်းတွေအပါအဝင်ရခိုင်ပြည်နယ်နဲ့ပတ်သက်ပြီးလုတ်ကင်ဆောင်ရွက်နေတဲ့ကိစ္စတွေကိုမြန်မာကိုယ်စားလှယ်အဖွဲ့ကပြောဆိုဆွေးနွေးဖို့ရှိတယ်လို့သတင်းမီဒီယာတွေနဲ့လည်းတွေ့ဆုံမှာဖြစ်တယ်လို့တန်မတ်ကြီးဦးဟောက်ဒိုးဆွမ်က VOA ကိုပြောပါရရှင
်။မင်းအင်ဂျင်နိုင်မေးမြန်းတင်ပြခဲ့တာပါ။ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဇာယစ်အဟူစိန်ကမြန်မာနိုင်ငံမှာလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့လူမျိုးတုံးတပ်ဖြတ်မှုတွေလုပ်နေတယ်ဆိုပြီးတနင်္လာနေ့ကကုလသမဂ္ဂမှာစွပ်စွဲပြောဆိုခြင်းနဲ့ပတ်သက်လို့ဂျနီဗာဆိုင်ရာမြန်မာအစိုးရရဲ့ကိုယ်စားလှယ်ကပြင်းပြင်းထန်ထန်ကန့်ကွက်ပယ်ချလိုက်ပါတယ်ဒီအကြောင်းကိုတင်ပြခြင်းပါတယ်မြန်မာနိုင်ငံမှာလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့လူမျိုးတုံးတပ်ဖြတ်မှုလုပ်နေတယ်ဆိုတဲ့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဇိုင်ရာအဟူစိန်ရဲ့စွပ်စွဲပြောဆိုခြင်းနဲ့ပတ်သက်လို့ဂျနီဗာကုလလူအခွင့်ရေးကောင်စီမှာမြန်မာအစိုးရကိုယ်စားလှယ်ကစက်တင်ဘာ12ရက်အင်္ဂါနေ့မှာပြင်းပြင်းထန်ထန်ကန့်ကွက်ပယ်ချလိုက်ပါတယ်ဒီလိုရက်ဆက်ကြမ်းကြုတ်တဲ့လုပ်ရမျိုးကိုမြန်မာနိုင်ငံအနေနဲ့ကျူးလွန်မှာမဟုတ်ဘူးလို့ဂျနီဗာဆိုင်ရာမြန်မာသံအမတ်ကြီးဦးထင်လင်းကတုတ်ပြန်လိုက်ပါတယ
် The terms crime insurgency and ethnic cleansing carry very serious connotations they can only be used in the most responsible manner and they can only be founded on legal and judicial determinations.
လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့အတုံးနှုံးတွေဟာတိတ်ကိုကြီးလေးတဲ့အဓိပ္ပာယ်တွေကိုဖော်ဆောင်တာဖြစ်ပါတယ်။ဒီအတုံးနှုံးတွေကိုတာဝန်အရှိဆုံးနဲ့အသုံးပြုဖို့လိုအပ်တယ်လို့ဒီလိုမျိုးပြစ်မှုတွေကိုတရားရေးစနစ်အရာနဲ့ဥပဒေအရာခိုင်မာတဲ့အကြောင်းရင်းတွေအပေါ်မှာအခြေခံပြီးအသုံးပြုသင့်ပါတယ်။ဒီမိုကရေစီကျင့်သုံးတဲ့မြန်မာနိုင်ငံအနေနဲ့ဒီလိုမျိုးရက်စက်တဲ့ကျူးလွန်ချိုးဖောက်မှုတွေကိုဘယ်တော့မှတိတ်ခံမှာမဟုတ်ပါဘူး။ဒါကြောင့်မို့မနေ့ကလူ့အခွင့်အရေးမဟာမင်းကြီးအသုံးပြုခဲ့တဲ့အသုံးအနှုန်းတွေကိုမြန်မာနိုင်ငံကပြင်းပြင်းထန်ထန်ကန့်ကွက်ပါတယ်
။ဒီလိုဆွဆဲပြောဆိုမှုတွေကြောင့်ကုလသမဂ္ဂအပေါ်မှာသာယုံကြည်မှုထိခိုက်စေမှာဖြစ်ပြီးမြန်မာနိုင်ငံကလူ့အဖွဲ့အစည်းတွေကြားပိုပြီးစိတ်ဝမ်းကွဲစေလိမ့်မယ်လို့တန်မာကြီးဦးတင်လင်းကထောက်ပြပါတယ
်။ Using such terms imprudently without concrete evidence will tarnish the credibility of the office.Fan the flame on the ground, widen the polarization between the relevant communities, and mislead the international community.
ခိုင်မာတဲ့တက်တဲ့ထောက်ထားမရှိပဲဒီလိုမျိုးအတုံးအနှုံးတွေကိုအတုံးပြုခြင်းဟာကုလသမဂ္ဂအပေါ်ယုံကြည်လေးစားမှုကိုထိရောက်စေမှာဖြစ်တဲ့အပြင်လက်တွေ့အခြေအနေမှာလည်းမိလောင်ရလေပြင့်ဖြစ်စေနိုင်ပါတယ်။ဒါအပြင်တက်ဆန်ရလူ့အဖွဲ့အစည်းတွေကြားမှာလည်းစေဝန်းကွဲမှုပုံမကြီးမားနိုင်ပြီးနိုင်ငံတကာလူ့အဖွဲ့အစည်းကိုလည်းအထင်အမြင်မားစေပါတယ်။ARSA လို့ခေါ်တဲ့အကြမ်းဖက်အုပ်စုကတော့တတိယနိုင်ငံတွေမှာပြန်လည်အခြေချပေးမယ်ဆိုတဲ့အတုအယောင်မျှော်လင့်ချက်ပေးပြီးလူတွေကိုသူတို့နေအိမ်တွေကနေထွက်ပြေးစေဖို့လုံဆော်ခဲ့ကြတာဖြစ်ပါတယ
်။ဩဂုတ်လကုန်ပိုင်းတကြော့ပြန်ဖြစ်လာတဲ့ရခိုင်မြောက်ပိုင်းအရေးကြောင့်ဒေသခံမွတ်စလင်38,000လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတယ်ဆိုပြီးနိုင်ငံတကာရဲ့ဖိအားတွေတိုးလာနေတာပါ။လူအခွင့်အရေးမဟာမင်းကြီးဇာယစ်ကသူ့အခေါ်ရိုဟင်ညာတွေအပေါ်မြန်မာလူညုံရေးတပ်တွေဟာရက်ဆက်ကြမ်းကြုတ်တဲ့စစ်စင်ကြီးလုံနေတယ်လို့တနင်္လာနေ့ကပြောခဲ့တာပါဂျနီဗာဆိုင်ရာဘင်္ဂလားဒေ့ရှ်တန်အမတ်ရှမင်းအရှမ်ကလည်းမြန်မာလူညုံရေးတပ်တွေရဲ့လှုပ်ရက်ပေါ်အခုလိုဝေဖန်သွားပါတယ
် In the name of clearance operations more than 10,000 houses have been burned and over 3,000 Rohingyas have been killed
မြန်မာလူညုံရေးတပ်တွေရဲ့နေမြေရှင်းလင်းရေးဆိုတဲ့စစ်စင်ကြီးကြောင့်နေအိမ်ပေါင်း 1,000 ကျော်မီးရှို့ခံရတယ်လို့အခုချိန်ထိရိုဟင်ညာ 3,000 ကျော်အသက်ခံခဲ့ရပါတယ်သူတို့ဟာအပြစ်မဲ့ရသားတွေဖြစ်ပြီးအဲ့ဒီတည်းမှာအမျိုးသမီးနဲ့ကလေးငယ်တွေရောတက်ကြီးရွယ်အိုတွေပါပါဝင်ကြတာပါလူညုံကြီးတပ်ဖွဲ့ဝင်တွေကသူတို့ကိုလက်လွတ်စွပဲပစ်ခတ်တာမျိုးအရမပြုကျင့်တာမျိုးရှိသလိုလူညုံကြီးတပ်ဖွဲ့ဝင်နဲ့အစွန်းရောက်ဗုဒ္ဓဘာသာဖုံးတော်ကြီးတွေကရိုက်နှက်နှင်းပန်းတာမျိုးတွေလည်းလုပ်ကြတာပါဒီလိုလုပ်ရက်တွေကလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့လူမျိုးတုံးတပ်ဖြတ်မှုတွေကိုကျူးလွန်ရာရောက်စေပါတယ်လို့သူကပြောသွားတာပါလူအခွင့်အရေးကောင်စီဆိုင်ရာဂျနီဗာပါကစ္စတန်တန်အမတ်ကြီးဖာရုခ်အမေဟာ OIC ကိုယ်စားလှယ်အဖွဲ့ရဲ့ကိုယ်စားလှယ်လည်းဖြစ်ပါတယ်။သူတို့အခေါ်ရိုဟင်ညာတွေအပေါ်ကျူးလွန်မှုတွေကိုလက်မခံနိုင်ကြောင်းပြောပါတယ
်။ Mr. President, the ongoing cleansing of Rohingya Muslim population is unacceptable. The OIC would work with all stakeholders to come up with the initiatives both within and outside the council to prevent crimes against humanity perpetrated by the Myanmar forces.
တော်ပတိကြီးခင်ဗျာလက်ရှိဖြစ်ပွားနေတဲ့ရိုဟင်ညာမွတ်စလင်တွေအပေါ်တုတ်တင်ရှင်းလင်းတဲ့လုပ်ရက်တွေကိုကျွန်တော်တို့လက်မခံနိုင်ပါဘူး။မြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေကျူးလွန်နေတဲ့လူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကိုကာကွယ်တားဆီးဖို့အတွက် OIC အဖွဲ့အတွင်းမှာရောအပြင်မှာပါသက်ဆိုင်သူအားလုံးနဲ့ဆွေးနွေးပြီးတော့အတူတကွလက်တွဲဆောင်ရွက်သွားမှာဖြစ်ပါတယ်။ရိုဟင်ညာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံကနေမြန်မာနိုင်ငံကိုပြန်တဲ့အခါသူတို့အားလုံးအတွက်ပြန်တဲ့ထူထောင်ရေးတွေလုပ်ပေးဖို့နဲ့သူတို့ရဲ့အသက်ရှင်နေထိုင်ရေးဘဝရည်တည်နိုင်ရေးစတဲ့အခြေအနေတွေကိုဖန်တီးဖို့ကိစ္စတွေလည်း OIC ကလှုပ်ဆောင်သွားဖို့ရှိပါတယ
် ARSA လို့ခေါ်တဲ့အကြမ်းဖက်အဖွဲ့ကဩဂုတ်လ25ရက်နေ့မှာမောင်တော်ဘူးသီးတောင်ရသေတောင်ဒေသတွေမှာရှိတဲ့ရေကင်းစကန်30ကိုတပြိုင်တည်းဝင်ရောက်တက်ခဲ့ခဲ့ပြီးလုံုံရင်အဖွဲ့ဝင်ဒရာစင်လောက်နဲ့အတူအရသားတချို့တေဆုံးခဲ့ရပါတယ်။အဲ့ဒီနောက်ပိုင်းအကြမ်းဖက်မှုနှိမ်နှင်းရေးအဖြစ်မြန်မာလုံုံရေးတပ်တွေကနင်းမြေရှင်းလင်းမှုစစ်ဆင်ရေးကိုလှုပ်လာခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။ပြည်ဝင်မြန်မာပိုင်းကဗူဒူးနေမနေခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ။ရခိုင်ပြည်နယ်တွင်းကအကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်နိုင်ငံတဲကိုထွက်ပြေးတင်းရှောင်လာကြတဲ့သူတို့အခေါ်ရိုဟင်ဂျာဆိုတဲ့မွတ်စလင်ဒုက္ခသည်အရေးအတွက်ဟာ 3,000 အထိရှိလာနေပြီလို့ IOM နိုင်ငံတကာရွှေပြောင်းအခြေချသူများအကူအညီပေးရေးအဖွဲ့ကပြောကြပါတယ်။အခုအချိန်3ဘတ်တောင်မရှိသေးချိန်မှာအခုလောက်ထိဒီဒုက္ခသည်အရေးအတွက်အများအများထွက်ပြေးကြတာဟာထူးခြားတဲ့ဖြစ်ရပ်တစ်ခုပဲဆိုတဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေ VOA သတင်းနောက် Lisa Shrine ပေးပို့တဲ့သတင်းလွှာကိုတော့ကိုကျော်အောင်လွင်ကတင်ပြมาဖြစ်ပါတယ
်။ရွာတွေမီးရှို့ခံရလို့အိုးအိမ်ဆွတ်ခွာပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြသူတွေရဲ့အဖြစ်ကအထူးကိုစိုးရိမ်စရာကောင်းတဲ့အခြေအနေတစ်ခုပါပဲလို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကပြောပါတယ်။ထွက်ပြေးလာကြသူတွေရဲ့အပြောအရသူတို့ရဲ့မိသားစုဝင်တွေအတိုက်ခိုက်ခံခဲ့ကြရတယ်လို့လည်းဆိုပါတယ်။နေဆက်ကိုရောက်အောင်တောတွေတောင်တွေကိုဖြတ်ပြီးတော့ရက်တွေနဲ့ချီလမ်းလျှောက်ခဲ့ကြရတယ်လို့ UNHCR အဖွဲ့ပြောခွင့်ရပုဂ္ဂိုလ် Adrian Edward က VOA ကိုပြောပါတယ
် We've got high numbers of unaccompanied and separated children problems of sexual violence
ဒီသားစုတွေနဲ့တကွယ်တပြားစီဖြစ်ပြီးရောက်လာကြတဲ့ကလေးအရေးအတွက်ကတော်တော်များပါတယ်လင်မိုင်းဆိုင်ရာအကြမ်းဖက်ခံရမှုစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေနဲ့တင်းနှက်တန်ရန်ရမှုစတဲ့ပြဿနာတွေရှိနေပါတယ်ဒီတန်ရာတွေကိုကုသပေးဖို့လိုအပ်နေပါတယ်အခြေအနေကတော့တကယ့်ကိုအရေးတကြီးအခြေအနေပါပဲ
ထွက်ပြေးလာတဲ့ဒုက္ခသည်အားလုံးရဲ့60%ခန့်လုံးဟာကလေးငယ်တွေဖြစ်ကြပြီးတော့လူသားချင်းစာနာမှုအကူအညီတွေပို့ပြီးတော့လိုအပ်နေတယ်လို့ UNICEF ကုလသမဂ္ဂကလေးများရံမုံငွေအဖွဲ့ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နယ်စပ်ကော့ဆက်ကစားမြို့မှာရှိတဲ့ UNICEF ရုံးကကလေးများကာကွယ်ဆိုင်ရာအရာရှိ John Levy နဲ့တယ်လီဖုန်းဆက်သွယ်ပြောခဲ့တော့ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာကလေးတွေအပြည့်ဖြစ်နေပြီးသူတို့ရဲ့အခြေအနေတွေကစိုးရိမ်ရတယ်လို့ဆိုပါတယ်။ကလေးငယ်ဥယျာဉ်2သိန်းလောက်ရှိနေပြီးသူတို့အแทမှာတော်တော်များများကရေကနေဖြစ်တဲ့ရောဂါတွေရှိနေလို့သူတို့အတွက်အရေးပေါ်ကူညီတွေလိုအပ်နေတယ်လို့လဲ John Levy ကပြောပါတယ
် You see children who have not slept for days they're weak hungry after the long journey
ရတတော်များများမအိတ်ခဲ့ရတဲ့ကလေးငယ်တွေခင်ဗျားတွေ့ပါလိမ့်မယ်သူတို့တွေဟာအားတွေလည်းနည်းနေတယ်စာလည်းစာနေကြတယ်ခရီးဝေးကြီးကိုအကြာကြီးဖြတ်ခဲ့ရတဲ့ကလေးငယ်တွေတော်တော်များများနေမကောင်းဖြစ်နေကြပါတယ်သူတို့ရဲ့ကျန်းမာရေးအတွက်ကုသဖို့ချက်ချင်းကိုလိုအပ်နေတာပါတချို့ကလေးတွေကတော့တော်တော်ကင်တွယ်ရခက်တဲ့အခြေအနေမှာရှိနေပါတယ်သူတို့မှာစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေရှိနေလို့သူတို့ရဲ့စိတ်တွေပြန်ပြီးတော့လန်းဆန်းလာအောင်လုပ်ပေးဖို့နဲ့သူတို့အတွက်အကာအကွယ်ပေးဖို့လည်းလိုအပ်နေပါတယ်လို့ John Levy ကပြောသွားခဲ့တာပါ UNICEF ဖွဲ့ကတန်ရှင်းတဲ့တောက်ရည်နဲ့ကျန်းမာရေးအခြေခံပစ္စည်းတွေကိုထောက်ပံ့ပေးနေပါတယ်ကုလသမဂ္ဂနဲ့နိုင်ငံတချို့ကကူညီရေးပစ္စည်းတွေကိုလေယာဉ်တွေနဲ့တယ်ဆောင်ပေးနေတဲ့အကြောင်းကိုတော့ကုလသမဂ္ဂတွင်းမှုချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်Stephen Dujarric ကပြောပါလ
ေ Many of the new refugees are staying in the makeshift settlements or with
host families. အဲ့ဒီရောက်လာတဲ့ဒုက္ခသည်များကတော့ယာယီနေထိုင်နိုင်ဖို့ကျုံးတလို့ဖြစ်တလို့ဖန်တီးနေကြတာမျိုးဒါမှမဟုတ်ဘင်္ဂလားဒေ့ရှ်နေကန်တွေတဲကစေတနာရှင်တွေကဝေငှပေးကြတာမျိုးလည်းရှိပါတယ်။ဒီဒုက္ခသည်အစ်စ်တွေနေထိုင်ဖို့စခန်းသစ်တစ်ခုတည်ဆောက်ရေးအကူအညီပေးဖို့ကုလသမဂ္ဂကိုဘင်္ဂလားဒေ့ရှ်ကအကူအညီတောင်းထားပါတယ်။နေစရာပစ္စည်းတွေတည်လာတဲ့ UNHCR လေရင်တစင်းဘင်္ဂလားဒေ့ရှ်ကိုရောက်လာပါပြီ UAE RS ဆော်ဘွားများပြည်ထောင်စုကလည်းမိသားစု 2,000 လောက်အတွက်နေစရာတဲတွေကိုလေရင်တစ်စင်းနဲ့တယ်လာခဲ့ပါတယ်လုံလောဆယ်ရောက်နေတဲ့လေရင်တစ်စင်းမှာပါတဲ့ပစ္စည်းတွေကလူတသိန်း 2,000 လောက်အတွက်ဖူးလုံပါလိမ့်မယ
်ဒုက္ခသည်တွေအတွက်ထောက်ပံ့ပေးမဲ့ပစ္စည်းတွေနောက်ထပ်လေရင်တွေနဲ့ရောက်လာဖို့လည်းရှိနေပါတယ်ကော့ဆက်ဘဇားမျိုးကိုရောက်လာကြတဲ့ဒုက္ခသည်အစ်စ်တွေက 9,000 လောက်ကိုတော့ WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကလုံလောဆယ်စားစရာတွေပေးထားပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဗ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီဝယ်ရှိပါပြီ။ View American တန်ကဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိလိုင်းနိုမီတာ32 kHz 932လိုင်းနိုမီတာ40 kHz 4433ညလိုင်းနိုမီတာ50 kHz 5995တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝယ်တွင်မှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည် American Indian 3အင်္ဂလိပ်သင်ခန်းစာနဲ့အတူ VOA အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်တင်ဆက်တဲ့အခါမှာတော့
အမှန်အားဖြင့်တော့ကျွန်တော်တို့ဗမာနိုင်ငံဓာရီမှာအစ္စလာမ်ဘုန်းကြီးဆိုတဲ့အကတော့ပုံမှန်အဖြစ်မရှိပါဘူး။မရှိပေမဲ့လည်းကျွန်တော်တို့မှာကအနည်းငယ်ဖြစ်ပေါ်
နောက်ပိုင်းမကြခင်မှာနားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုတော့ကမ္ဘာမီဒီယာတွေမှာမြန်မာပြည်ဆိုင်ရာရေးသားဖော်ပြချက်တွေကိုမူရင်းအပေါ်မပြတ်ဒေါ်လာလတန်းကစူးစီးတင်ဆက်ထားပါတယ်
။ Channel News Asia မှာဆောင်းပါးရှင်နေကင်းပောင်ကစ်ဂန်ကဒေါ်အောင်ဆန်းစုကြည်ရဲ့နိုင်ငံရေးလက်တွေ့ဖြစ်ရတွေနဲ့ရခိုင်ပြည်နယ်မှာမတိကျမရေရာတဲ့ငင်းချမ်းရေးလန်ခီဆိုတဲ့ခေါင်းကြီးနဲ့ရေးသားရမှာနိုင်ငံတကာလူ့ဖွဲ့စည်းနေနဲ့ဒေါ်အောင်ဆန်းစုကြည်ကိုသာတစ်တင်ဝေဖန်မဲ့စာရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ပဋိပက္ခတွေအဆုံးသတ်ရေးနဲ့ရိုဟင်ဂျာပြဿနာအတွက်ရေရှည်အဖြေရှာနိုင်ရေးကိုရှာတင်တယ်လို့အစချီရေးသားထားပါတယ်။လွန်ခဲ့တဲ့သတင်းနှစ်ပတ်ကရိုဟင်ဂျာပဋိပက္ခကြောင့်နိုင်ငံတကာလူ့ဖွဲ့စည်းကမြန်မာအစိုးရကိုပြစ်တင်ဝေဖန်ရမှာဒေါ်အောင်ဆန်းစုကြည်ကိုဥတီပြစ်တင်ဝေဖန်တာတွေ့ရတဲ့အကြောင်းသူ့ကိုချီးမြှင့်ထားတဲ့နိုဘယ်ညဏ်ရေးဆုကိုပြန်ရုပ်သိမ်းပေးဖို့နိုဘယ်နော်ဝေးကော်မတီကိုတောင်းဆိုခဲ့တာတွေရှိခဲ့တဲ့အကြောင်းဘရူဟင်ဂျာတွေရဲ့ဘေးဒုက္ခနဲ့ပတ်သက်လို့ဒေါ်အောင်ဆန်းစုကြည်အနေနဲ့ထောက်ဖော်ပြောကြားခြင်းမရှိခဲ့တာကိုနိုင်ငံတကာကထောက်ပြပြီးဘရူဟင်ဂျာပြဿနာကိုရေရှည်အဖြေရှာနိုင်ဖို့အတွက်ထိရောက်တဲ့ခြေလှမ်းတွေမြူခဲ့တဲ့အကြောင်းဝေဖန်မှုတွေရှိခဲ့ပါတယ်လက်တွေ့မှာဒေါ်အောင်ဆန်းစုကြည်အနေနဲ့နိုင်ငံရေးစနစ်ရဲ့ကျုပ်ကိမ်မှုကြောင့်နိုင်ငံရဲ့အမြင့်ဆုံးသမ္မတရာထူးမှာထမ်းဆောင်ခွင့်မရှိသလိုပြည်ထရေးကာကွယ်နယ်စပ်ရေးရာအစရှိတဲ့အရေးကြီးတဲ့ဝင်ကြီးဌာနသုံးခုကိုလည်းနိုင်ငံရဲ့စစ်တပ်ကချုပ်ကိမ်ထားတာဖြစ်ပြီးအာဏာကိုခွဲဝေနေရတာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအရလည်းနိုင်ငံရဲ့လွှတ်တော်နေရာ25ရာခိုင်နှုန်းကိုစစ်တပ်ကယူထားတာဖြစ်ပါတယ်။ဒီအခြေအနေတွေမှာမြန်မာနိုင်ငံမှာစစ်တပ်ကနောက်ထပ်အာဏာသိမ်းနိုင်မယ့်အလားအလာမဖြစ်နိုင်ဘူးလို့မပြောနိုင်တဲ့အကြောင်းမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာနဲ့နေပြည်တော်ပိုင်ဆိုင်မှုအပေါ်အန္တရာယ်ကျရောက်စေတဲ့ဆိုတဲ့အကြောင်းပြချက်နဲ့မြန်မာစစ်တပ်ကအာဏာကိုလွယ်လွယ်နဲ့သိမ်းနိုင်တဲ့အခြေအနေမှာရှိတဲ့အကြောင်းထောက်ပါရှင်ကထောက်ပြထားပါတယ်။ဒေါ်အောင်ဆန်းစုကြည်အနေနဲ့ရိုဟင်ဂျာရေးနဲ့ပတ်သက်လို့ထောက်ဖော်ပြောကြားခြင်းမရှိခဲ့ဘူးဆိုအောင်တောင်မှပြည်တွင်းရှိအစွန်းရောက်ဗုဒ္ဓဘာသာအုပ်စုတွေကသူ့ပေါ်ထောက်ခံကြတာမတွေ့ရသလိုမြန်မာလူအဖွဲ့အစည်းမှလည်းရိုဟင်ဂျာအရေးနဲ့ပတ်သက်လို့ဗုဒ္ဓဘာသာအများစုနဲ့ရှေးရိုးဆွဲတွေကလက်ခံကြတာမဟုတ်တဲ့အကြောင်းဆောင်းပါးရှင်ကထောက်ပြထားပါတယ်။ဒါကြောင့်ဒေါ်အောင်ဆန်းစုကြည်နဲ့ NLD အစိုးရပေါ်ဒေါသတွေမချိနှမ်းမှုတွေဥတီမဲ့အစားကုလသမဂ္ဂအင်အားကြီးအနောက်အုပ်စုဒီမိုကရေစီနိုင်ငံတွေအပါအဝင်နိုင်ငံတကာလူအဖွဲ့အစည်းကအထူးသဖြင့်တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်မြန်မာစစ်ကောင်းဆောင်တွေအနေနဲ့ရိုဟင်ဂျာပြဿနာကိုငြင်းချစွာအဖြေရှာဖို့နှင့်အကြမ်းဖက်မှုတွေကိုအဆုံးသတ်ဖို့ဖိအားပေးတဲ့လို့ဆောင်းပါးရှင်ကထောက်ပြထားပါတယ်။ဆက်လက်ပြီး Bloomberg နေ့စဉ်သတင်းစာမှာမြန်မာကောင်းဆောင်တွေနဲ့ကောင်းဆောင်မှုကိုပြတဲ့နဲ့ဆိုပြီးရေးသားထားတဲ့ Editor အဘော်ကနေကောက်နှုတ်တင်ပြလိုပါတယ်။မြန်မာနိုင်ငံရဲ့ကောင်းဆောင်ဒေါ်အောင်ဆန်းစုကြည်အနေနဲ့နိုင်ငံမှာရိုဟင်ဂျာတွေအရေးကိုထုတ်ဖော်ပြောကြားခြင်းမရှိတဲ့အတွက်သူ့မှာရှိနေတဲ့အာဏာအပြင်သူ့ဘော်လေးစားကြည်ညိုမှုကိုလည်းပြည့်စည်နိုင်တယ်လို့အက်ဒီတာအဘော်မှရေးသားထားပါတယ်မြန်မာလူဖွဲ့စည်းမှရိုဟင်ဂျာတွေဆန့်ကျင်တဲ့စစ်တပ်ကိုပပျောက်စီဖို့ဒေါ်အောင်ဆန်းစုကြည်တူဦးဒီမလုဆောင်နိုင်တယ်လို့တစ်ဖက်မှာလည်းအင်အားကြီးတဲ့စစ်တပ်ကိုသူ့အနေနဲ့ထိန်းချုပ်နိုင်စွမ်းမရှိတာမှန်ပေမဲ့လို့လည်းစစ်တပ်ရဲ့နေမြေရှင်းလင်းရေးတွေလုဆောင်ရမှာရာသားတွေပေါ်တိုက်ခိုက်မှုကိုကန့်တတ်ဖို့သူ့အနေနဲ့ပြောပြနိုင်တယ်လို့ပြည်ပကဖြစ်ပွားရာဒေသတွေကိုကုလသမဂ္ဂအကဲခပုဂ္ဂိုလ်တွေနဲ့ဒင်းတောက်တွေကိုသွားကွင်းပြုနိုင်တဲ့အကြောင်းဒါအပြင်ဒုက္ခသည်တွေထံအကူအညီတွေကိုပေးပို့ဖို့ခွင့်ပြုသင့်တဲ့အကြောင်းအက်ဒီတာအပေါ်မှာရေးသားထားပါတယ်။ဒါအပြင်ကိုဗီအနန်ဦးဆောင်တဲ့ကော်မရှင်ရဲ့အကြံပေးချက်တွေကိုအကောင့်ထဲပို့ရင်းနဲ့ ချိန်နဲ့မှလူအဖွဲ့အစည်းတွေကိုပြန်လည်တင်မြှောက်စီဖို့လမ်းခင်းပေးတင်ကြောင်းနဲ့ကျေးဝေတိတ်ခါဘိုင်းရရောလက်တွေအနေနဲ့ရောဒေါအောင်ဆန်းစုကြည်အနေနဲ့ဓာရီကိုလှုပ်ဆောင်တင်းတဲ့အကြောင်းနဲ့စိတ်ရှည်တီးခံမှုပြောဆိုတာလက်ရှိမှာလူတွေကိုလက်ခံနားချရမှာခက်ခဲပေမဲ့လို့လေမြန်မာနိုင်ငံမှာခုလိုနားချနိုင်သူတူပဲရှိတာကတော့ဒေါအောင်ဆန်းစုကြည်သာဖြစ်တဲ့အကြောင်းအဒီတာအာပေါ်မှာရေးသားထားပါတယ်ရှင်
ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းတွေကိုနားဆင်ရပြီးခုတစ်ခါတော့အမေရိကန်အီလီယန်သုံးအင်္ဂလိပ်သင်ကန်းစာကိုလေ့လာကြရအောင်ပါဒေါ်လလတန်းကပို့ချမှာဖြစ်ပါတယ
်ဒီနေ့မနေ့အတွက်တင်ပြပေးမယ့် item အသုံးကတော့
to fill someone's shoes
ဖြစ်ပါတယ်စာလုံးပေါင်းကTO2FILL to fill ga phie bo SOMEONE apostrophe S someone's ga lu tu tiao ye SHOES shoes ga phana so ro zakwai thun ye long kaot thebe ga lu tu u tiao ye phana ku phie bo bo idiom thebe ga ro chima lo myama ma လူတူဦးရဲ့ခြေရာကိုမိနိုင်အောင်လှုပ်ဖို့နဲ့ဆင်တူတယ်လို့ဆိုရမှာပါဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The new headmaster will have to try very hard to fill the former headmaster's shoes since our school is among the top in the state
ကျောင်းဥစီယာအစ်တစ်ကတော့ကျောင်းဥစီယာဟောင်းရဲ့ခြေရာကိုလိုက်မိနိုင်ဖို့အတော်လေးကြိုးစားရအောင်မေကျွန်တော်တို့ကျောင်းကပြည်နယ်မှာထိတ်တန့်စည်းဝင်ကျောင်းတွေနဲ့ပါနေတာကိုဗျာလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The new headmaster will have to try very hard to fill the former headmaster's shoes since our school is among the top in the state
လူတူရဲ့ခြေရာကိုမိနိုင်အောင်လုပ်ဖို့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
to fillSomeone's shoes.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American idiom သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလသန်းပို့ချခဲ့တာဖြစ်ပါတယ်။အခုတော့အင်္ဂါညဗီဝေတိုက်လေလိုင်းအစီအစဉ်ထုတ်လွှင့်ဖို့အချိန်ရောက်လာပါပြီ။ကိုသားညွန့်ဦးကဆွေးနွေးတင်ဆက်ထားပါပါ။
လာညနေခင်းပါခင်ဗျာဒီကနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လက်တလောဖြစ်နေတဲ့ဒီလူမျိုးရေးဘာသာရေးမုန်တီးမှုနဲ့အမုန်းစကားတွေပြန်ပွားမှုအခြေအနေပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံမှာအသွင်ကူးပြောင်းရေးလုပ်ငန်းတွေဖြစ်လာတဲ့တပြိုင်တည်းမြန်မာနိုင်ငံထဲမှာလူမျိုးရေးဘာသာရေးပြိပခါတွေလည်းတစ်ဆက်တည်းပါလာတယ်လို့ပြောရမှာပါထူးပြတော့ရခိုင်ကိစ္စနဲ့လည်းတော်လေးရခိုင်ကိစ္စဖြစ်တိုင်းဒါမျိုးတွေထပ်ပြီးတော့ကြုံရပါတယ်အခုတစ်ခေါက်မှဆိုလို့ရှိရင်လည်းရခိုင်ပြိပခါတွေဖြစ်တာနဲ့နောက်ဆက်တွဲပဲအမုန်းစကားပြန့်ပွားမှုတွေလူမှုကွန်ရက်မှာပြန်ပြီးတွေ့လာရပါတယ်။တွေ့ဒီဘာသာရေးလူမျိုးရေးလှုံ့ဆော်မှုတွေလည်းတော်များတွေ့လာရပါတယ်။ဒီချင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သုံးသပ်ဆွေးနွေးဖို့ဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်နှစ်ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်။ပထမတူကတော့ကိုတက်စင်ဖြစ်ပါတယ်။သူကတော့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းရဲ့အက်ဒီတာဖြစ်ပါတယ်။နောက်တူကတော့ကိုစန်နီပါ။ကိုစန်နီကတော့တန်လွင် Citizen Employment Program ဆိုတန်လွင်နိုင်ငံသားစွန့်ရင်မြင့်တီအဖွဲ့ကဖြစ်ပါတယ် Board of Director ပါနှစ်ဦးစလုံးလေလိုက်ပုံကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးကုသစင်ကိုဖိတ်ခေါ်ချင်ပါတယ်ကုသစင်ကြားပါလားခင်ဗျာ
ကြားပါခင်ဗျာ
ဟုတ်ကဲ့ကုသစင်ရေခုနကျွန်တော်ပြောသလိုပါပဲအခုအချိန်ဒီကဒီအသွင်ကူးပြောင်းရေးနဲ့တစ်ဆက်တည်းမြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးအမုန်းတရားပြန့်ပွားမှုတွေပြိပခါတွေအခုကပေါ်လာတယ်ထူးခြားခြားကရခိုင်ပြိပခါဖြစ်တိုင်းဒါကပြန်ပြန်လဲပြီးတော့ဖြစ်လာလို့ဖြစ်တော့ရခိုင်ချင်းနေနဲ့ဆက်နွယ်နေလားရခိုင်ပြိပခါကြောင့်မုန်းတီးမှုတွေပိုကြီးလာလား
ဒီလိုမျိုးပေါ့နော်ခဏခဏလူမျိုးအော်နင်းလို့နေတာကသူတို့ဆိုနေပေါ့နော်ပေါ်ဆောင်နေတဲ့အဲဒါကတခုရှိပါတယ်အဲ့ဒီတိုင်ဝမ်ကြီးကြောင့်ဒီလိုမုန်းကြီးမှုတွေပေါ့နော်ဒီမုန်းကြီးရဲ့ကိစ္စနဲ့ပတ်သက်ဖြစ်နေကြပါဒါကြောင့်ဖြစ်လဲဆိုတဲ့အခါကျတော့ဒီရခိုင်ကိစ္စသာဆိုရင်ဒီလူကိစ္စမျိုးတွေကိုအကောင့်ထဲဖော်ဖို့အတွက်လွဲကူလို့ရခိုင်ကိစ္စဖြစ်လာတိုင်းမှာဒီလိုမျိုးမုန်းကြီးအားလုံးဆောင်မှုတွေအတန်းတမှုတွေလုံးဆောင်မှုတွေကဖြစ်နေတယ်လို့ကျွန်တော်ယူဆပါတယ်ခင
်ဗျဟုတ်ကဲ့ခုနကကုသစင်ပြောသွားတဲ့အထက်မှာဒါကတဇုံတစ်ဖွဲ့ကဖန်တီးရဆိုတာစနစ်ကြဖန်တီးရတဲ့ဘောလားဘလို့အဖွဲ့စည်းမျိုးလဲခင်ဗျာ
လူတွေလုံးလေဇုံကြောက်ကလုံးလေဆိုရင်လူအတန်းတက်မှုကိုတုံးတော်လေဆိုတော့အတန်းတက်ခြင်းလေလူပြီးဆိုတော့က ဥမာတင်နှစ်မျိုးနှစ်ဆရှိပါတမျိုးကတော့အာစီးပွားရေးအလို့သာစီးပွားရေးအလို့သာလို့ခေါင်းတော့မလို့ချင်နိုင်ငံရေးနိုင်ငံရေးဆိုနေပြည်တော်ပါမယ်တခြားသောအကြောင်းစရာတွေနဲ့ပတ်သက်ပြီးတော့ဒီလို interest တွေဒီလိုဟိုအနေနဲ့ဈာမှုတွေနဲ့ပတ်သက်ပြီးတော့ဒီလိုမျိုးဟိုလိုချင်တဲ့လူတွေစီးပွားတော့လောကောင်းနိုင်ငံရေးတော့လောကောင်းအဲ့လိုလိုချင်တဲ့လူတွေကမရနိုင်တော့လို့သူကသူထင်ထားတဲ့အချိန်မှာသူကအကျန်းဖတ်မှုကိုလုံးစော်ပြီးတော့စီးစဲအဖို့ရတွေကိုဖြုတ်ချမှုတူစားတဲ့အုပ်စုပါဒါအဲ့အုပ်စုရဲ့ရှိလို့ရှိနေပါလေ
အခုလိုမျိုးနိုင်ငံရေးအခြေအနေတွေအပြောင်းလဲအချိန်နောက်အဓိကကျတဲ့အချိန်တိုင်းမှာခုနပြောလို့ဘာသာရေးပြိပခမျိုးတွေဖြစ်လာတတ်တယ်မြန်မာတမိုင်းမှာအရင်တော့ကလည်းဖြစ်ခဲ့ဘူးတယ်ပေါ့နော်အခုလည်းဖြစ်နေတဲ့အနေအထားကမြန်မာလူ့ဖွဲ့စည်းမှာပဲငကိုတွေကအထူးဖြစ်ပေါ်ဘာသာရေးနဲ့ပတ်သက်မဲ့ပြောဆိုရှင်အစ္စလမ်ဘာသာမွတ်စလင်တွေနဲ့ပတ်သက်လို့မော်ဒီရေးမြန်မာလူ့ဖွဲ့စည်းမှာငကိုတွေကရှိနေလို့လားဒါမှမဟုတ်တစုံတရာနိုင်ငံရေးလှည့်ကွက်တွေကြောင့်ဖြစ်နေရလို့သုံးသပ်နိုင်လား
အမှန်အားဖြင့်တော့ကျွန်တော်တို့ဒီပေါ်နော်ဒီမနိုင်ငံဓာတ်ရီမှာအစ္စလမ်မုန်းကြီးဆိုတဲ့အားကတော့ပုံမှန်အဖြစ်မရှိပါဘူးမရှိပေမဲ့လေကျွန်တော်တို့မှာအနည်းငယ်ဖြစ်ပေါင်းများစွာအာနာရှင်စနစ်အောက်မှာနေလာခဲ့ရတယ်အာနာရှင်စနစ်အောက်မှာနေလာခဲ့တဲ့ခါကျကျွန်တော်တို့ရဲ့ဟိုဘုန်းနေပေါ့နော်ကျွန်တော်တို့ရဲ့ဟိုကွန်မြူနတီကွန်ဖော်မင်းမှုတွေကျွန်တော်တို့ရဲ့ပညာတွေဒါတွေကကျွန်တော်တို့ဟိုဘယ်လိုခေါ်မလဲ liberal minded မဖြစ်ဘူးပေါ့ဗျာ liberal သူစိတ်ခံစားချက်မရှိဘူးအဲ့တော့ကျွန်တော်ကနှစ်ပေါင်းသားအာနာရှင်အောက်မှာနေလာတဲ့ခါကျတော့အာနာရှင်ကိုရန်မုန်းပြီးရယ်အာနာရှင်ကိုမုန်းပြီးတဲ့စိတ်ခံနေပြီးတော့ဒီပြည်ချင်းနဲ့ကျွန်တော်ဒီမိုကရက်တစ်အင်အားစုတွေကိုကျွန်တော်ကလိုအပ်လာတဲ့အချိန်မှာအာနာရှင်ရဲ့အဆက်တွေကိုကျွန်တော်ဖြတ်စည်းတာအဲ့ဒီမှာအာနာရှင်ကသူနဲ့ဆက်သက်တဲ့သူ့ရဲ့အဝန်းဝန်းနဲ့ရှိတဲ့လူတွေနဲ့ပူးပေါင်းပြီးတော့ကျွန်တော်တို့အဓိကအချင်းမဟုတ်မှန်တဲ့ရင်တွေကိုဆင့်ထုတ်ထင်တာပေါ့မှန်တဲ့တဲ့ရင်တွေကိုထွန်းတယ်မှန်တဲ့တဲ့ရင်တွေကိုပုံကြီးချိပြီးထုတ်တယ်အဓိကအချင်းမှန်တဲ့တဲ့ရင်တွေကိုပုံကြီးချိတဲ့အဲ့ပုံကြီးချိတဲ့တဲ့ရင်တွေကိုပြည်သူကယုံကြည်လာတယ်အဲ့ယုံကြည်လာတဲ့ပုံမှာမူတည်ပြီးတော့အမှန်ကကျွန်တော်တဲ့ရင်လက်လက်ခွင့်ကျွန်တော်မယုံဘူးပေါ့မထီထွေးခဲ့ရအောင်ဦးထီထွေးတဲ့ခါမှာချက်ချင်းတူကဲလူမှုကွန်ရက်လို့ဟာလို့အားကောင်းတဲ့လူမှုကွန်ရက်လုံးဖြစ်လာတယ်ဖြစ်လာတဲ့အခါမှာဒီလိုမျိုးပေါ့နော်ဟိုအာနာကိုရမရရတဲ့နေနဲ့ရွေပဲပြီးလို့ရှိရင်ရှိနေတဲ့အတီးသေးအစိုးရကိုမငြိမ်မသက်ဖြစ်အောင်လုပ်ချင်တဲ့အစိုးရနေပြီးတော့ဒီလိုလူမှုကွန်ရက်တွေကိုဟိုအဓိကထားပြီးတော့ကျွန်တော်တို့မသိမနာမယ့်လူတွေကိုသတင်းမှားတွေလုံးကျန်ထားတဲ့သတင်းတွေတာမန်ဟိုသတင်းပါလေးတွေကိုသတင်းစီးဖြစ်အောင်ခံပြီးပြီးတော့လူတွေကိုလုံးစော်ပြီးတော့ဒီချင်းနေရောခဏဆိုင်ရအောင်
ကိုစနီရေကူဒီမြန်မာနိုင်ငံမှာအခုရခိုင်ပြည်ပခါကအရှိန်မြင့်လာတဲ့အတူပဲတနည်းအားဆိုရင်တောင်တွင်းကြီးအပါဝင်တချို့မြို့နယ်တွေမှာဒီဘာသာရေးထိကျုံဆန်ဆန်လှုံ့ဆော်မှုလေးတွေကျွန်တော်တွေ့ရပါတယ်အခုမကြသေးခင်အချိန်ကဆိုရင်ပဲဆန်းကျောင်းမြို့နယ်မှာလည်းအလားတူမျိုးဖြစ်တဲ့ခါကျတော့ရက်ကွက်ကူနိုင်ကဒီလူကိုဖမ်းပြီးတော့ရဲကူအားလိုက်တဲ့အဟာမျိုးတွေပေါ့နော်အခုကနေစစ်စစ်လေးဖြစ်လာတော့ဒီအခြေအနေတွေကစနစ်တကျဖြစ်ဖန်တီးလို့ဖြစ်လာတာလားဒါမှမဟုတ်ရခိုင်အခြေအနေအပေါ်မှာလူတွေမချိနဲ့လို့ဖြစ်လာတာလားဘယ်လိုသုံးသပ်ပါလဲ
တောင်တဲ့တော့တကြိမ်ဖြစ်ခဲ့တယ်ဖြစ်တဲ့အချိန်ကလည်းခုနကကျွန်တော်တို့ဗာနဲ့ပြန်ပြီးတော့ဆက်ဆက်နိုင်လေဆိုတော့ဒီနိုင်ငံရေးအခြေအနေပဲဆက်ဆက်နိုင်တာပေါ့အခုအချိန်ဒီမှာဆိုလို့ဒီနိုင်ငံရေးအခြေအနေတွေနဲ့ဆက်ဆက်နေတဲ့သဘောတော့ရှိတယ်ဒါကြောင့်ကျွန်တော်တို့ဒီဖြစ်နေတဲ့ဒီပြိပကတွေပဲဖြစ်ပြိပကတွေလုံးတော်မှုတွေပဲဖြစ်ဖြစ်ဒီပြိပကတွေကဖြစ်နေတာကိုဆက်လက်ပြီးတော့ပြန်ပွားဖို့ကြိုးစားနေတယ်ဒီခုနပြောတဲ့ဒီ hate speech ပေါ့နော်အမုန်းတရားဖြန့်ပွားတာတွေပဲဖြစ်ဖြစ်ဒီဟာတွေကတော့ခုနပြောတယ်မို့နိုင်ငံရေးခြေခံနဲ့ဆက်ဆက်ပြီးတော့ဖြစ်နေတယ်လို့ကျွန်တော်တို့မြင်တယ်ပေါ့နော်အခုနကျွန်တော်ဒီမကွတ်သက်စင်ကြိုးလို့မျိုးပေါ့ဟိုတချို့အားတွေကတော့ပုံကြီးချက်တာလည်းရှိသို့တော်လည်း hate speech မှာကျွန်တော်တို့ကဟိုအမှန်တော့မှကျွန်တော်တို့ကဒီ hate speech နေနဲ့တချို့အားတွေကမပြောရတာရှိတယ်ပေါ့နော် free speech ကပါလဲ hate speech ကပါလဲဆိုတော့အဲ့ဒီနှစ်ခုကနည်းနည်းလေးကရောတွေ့တာပေါ့နော်တချို့ကလည်းဟို freedom of speech ရမယ်သို့တော်လည်းခုနကပြောလို့မျိုးလူမျက်စောပြောစေကိုရဲ့ဒီလူပေါင်းတွေကနေပြီးတော့ကြော်သွားတဲ့ဟာမျိုးတွေကခုနကအမုန်းတရားကိုဖြတ်ပွားတဲ့ဟာမျိုးပေါ့သူတို့ဒီမှာသတ်မှတ်ထားတာတော့ခုနပြောလိုမျိုးပေါ့နော်ဟိုရည်ရွယ်ချက်ရှိမယ်ခုနပြောတဲ့လူမျိုးရေးတော်၎င်းဘာသာရေးတော်၎င်းဟိုဒီလိင်မတူညီမှုတော်၎င်းဒါမှမဟုတ်ရှင်ဒီသူတို့ origin country တွေဒီဘယ်လိုကောင်းလဲဒီလူမျိုးမတူမှုတွေနိုင်ငံမတူမှုတွေပေါ်မှာမူတည်ပြီးတော့အဲ့ဒီတစုံတစ်ဖွဲ့တစ်ခုကိုဒီတိုက်ခိုက်စီဘူးဒါမှမဟုတ်လို့ရှိရင်ထိခိုက်စီဘူးဒါမှမဟုတ်လို့ရှိရင်အကြောက်တရားတွေဖြစ်စီဘူးအဲလှုပ်ဆော်တဲ့ဟာမျိုးတွေကတော့ဒီ hate speech တွေပေါ့ကျွန်တော်တို့ဒီဟာတွေအတုံးချလာဟိုတခြားနိုင်ငံတွေမှာလည်းရှိပါတယ်ကျွန်တော်တို့ဒီအဓိကအဖြစ်ဒီဥစ္စာကိုတုံးတာနိုင်ငံရေးအင်အားစုတွေပဲဒီ hate speech တွေကိုတုံးတယ်နောက်တစ်ခုကပါလဲဆိုတော့ဒီလူမျိုးတိုက်ခိုက်မှုတွေကိုလုပ်ဖို့အတွက်ဟိုအကြမ်းဖက်မှုတွေခုနပြောတဲ့ဟို fascist နဲ့ကြာလာတော့ဟာမျိုးတွေလည်းဒါတွေကသူကဒီလူမျိုးကိစ္စတွေမှာပဲကျွန်တော်တို့ဒီ hate speech ကိုတုံးတာပေါ့နော်ဟို speech နဲ့တိုင်ကြပေါ့နော်ဒီပြိပကဖြစ်အောင်ဖန်တီးတာရှိတယ်ပြိပကတွေဖန်တီးဒီမှာပြိပကတွေကိုမှာထုတ်ရတဲ့ hate speech ပုံစံမျိုးတွေနဲ့ပြောတာတွေရှိတယ်အဲ့ဒီလောက်တာတွေပြောတာတွေပြတာတွေရေးတာတွေဖြစ်လာတဲ့ဟာတွေကတော့ဒါတွေကဆက်ဆက်နေတယ်နိုင်ငံကြီးပေါ်မှာခြေဆံတယ်လို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ဒီ Torch 2ဖိတ်ခေါ်ကြပါလေ ကိုဟာထင်ကိုဟာထင်ကတော့သူ့အမြင်ကိုပြောပြမှာပါသူ့မြင်ကိုဟာထင်တူတူလေးဆွေးနွေးပြောက်လို့ရပါတယ်မင်းမြန်ရင်ကိုသက်စင်ကိုစန်နီရှိပါတယ
်ဒီနေ့အခုမြန်မာနိုင်ငံရဲ့ဖြစ်ပေါ်နေတဲ့ပဋိပက္ခတွေအရဆိုလို့ရှိရလူမျိုးရေးပါလာရေးမုံဒီမှုကိုအာဏာရှင်တစ်ဖွဲ့အားနေပြီးတော့ဖန်တီးပြီးတော့မှပဲဒီနေ့တွေးတော်လို့ဆိုမှုတွေအဖွဲ့အစည်းတွေကိုဟိုတင်းပြီးတော့မှတာအခုဖြစ်ပေါ်လာတဲ့ပြဿနာလို့ပဲကျွန်တော်မြင်လာနောက်တစ်ခုကပါလဲဆိုလို့ရှိရင်ဒီနေ့ရခိုင်မှာဖြစ်တဲ့အကြမ်းဖက်ကလည်းဒီနေ့အမှန်စင်စစ်ပြောမစွသူတို့ရဲ့ဖိနှိပ်မှုတွေကိုမခံနိုင်လို့သူတို့ဟိုပုမာတစ်ခုပြောရမစွဘုကျော်အဆိုင်အဖိုးဦးမင်းရောင်သူအင်္ဂလိပ်တွေဖိနှိပ်မှုမခံနိုင်တဲ့အပေါ်မှာဟုတ်လားရရလက်လက်ကိုဆွဲကင်ပြီးတော့သူတော်လန့်ခဲ့တယ်ရခိုင်မှာလည်းအဲ့လိုပဲဒီနေ့ဖိနှိပ်မှုတွေကအစင်စက်ကနေဖြစ်လာတဲ့အပေါ်မှာမခံနိုင်လို့သူတို့တွေကနေပြီးတော့လည်းဖွဲ့ပြီးတွန်းလှန်တယ်အဲ့ဒါကိုဒီနေ့ကျွန်တော်မြန်မာနိုင်ငံမှာရှိတဲ့အာဏာရှင်တွေကအဲ့လိုသီးသူပေးတဲ့လူတွေကိုထိသိမ်းပေးလိုက်မှဆိုလို့ရှိရဲ့ဒီနေ့အဲ့ဒီရဲ့မြန်မာနိုင်ငံကလည်းအေးချမ်းသွားမယ်ဘာသာရေးလူမျိုးရေးကလည်းချစ်ချင်မှုတွေဖြစ်သွားမယ
်ဘုရားတင်းပြောဆိုလိုတဲ့သဘောကိုကျွန်တော်ရပါပြီနောက်တော့ရှင်တူဦးကိုလှည့်ပေးခြင်းပါတယ်သူကတော့ကိုဇွဲမင်းခန့်သူကတော့အတန်ဖိုင်နဲ့ပြပို့ထားပါတယ
်ကျွန်တော်အမုန်းစကားဘာလို့ဖြစ်လာလဲအမုန်းစကားဘာကြောင့်ပြောတာလဲဘောကဘာသာရေးကြောင့်လားဘာသာရေးဆုံးမကြောင့်လားဒါမှမဟုတ်တက်နေချင်းလို့လားဆိုတော့ဘလို့အကြောင်းနဲ့ပဲပြောပြအမုန်းစကားပြောတဲ့သူကိုအရေးယူရမယ်အဲအမုန်းစကားဖြန့်ချီတဲ့သူဘယ်ပုံစံနဲ့ပဲဖြန့်ချီဆိုရှယ်မီဒီယာကတဆင့်တော်၎င်းအဲစူဝေးပွဲကနေ၎င်းလူစုရုံးနဲ့တော်၎င်းဘလို့ပုံစံနဲ့ပဲဖြန့်ချီအဲဘလို့လူသားစားပဲဖြစ်ဖြစ်ဘယ်လွာကပဲဖြစ်ဖြစ်အဲကျွန်တော်ပြောချင်တာကပြင်းပြင်းထန်ထန်အရေးယူလိုက်လူတယောက်ကိုထိန်းချုပ်တာကဥပဒေပဲ
โอเคဒါကတော့ကိုဇွဲမင်းခန့်သူ့ရဲ့အမြင်ပြောပြသွားတာပါကျွန်တော်တို့ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီကိုယ့်ရဲ့အမြင်တွေကိုယ့်ရဲ့မိကုံးတွေကိုကျွန်တော်ဖိတ်ခေါ်ပါတယ်တချို့ရေးသားပြပြတဲ့ခါမှာမိဘမောင်နှမအချင်းတော်မှနားထောင်ဖို့ဖတ်ကြည့်ဖတ်ရှုလို့မသိတဲ့စာတွေအတော်များများရပါတယ်ဒါကြောင့်မလို့ဖော်ပြလို့မသိလို့အဲ့ဒီစာတွေကျွန်တော်ဖော်ပြမှာမဟုတ်ပါဘူးအဲ့အဲ့ထဲမှာကျွန်တော်တို့ဒီစာစောင်ရှိပါတယ်ဒါကတော့ကိုတင်ဝင်းသူရေးသားပြပြထားတာပါကိုတင်ဝင်းရေးထားတာတော့ဒီခက်ခဲကိုကြော်လွှားဖို့ကတယောက်တွေစူမိုးကြီးကအတော်လေးကိုရေးကြည့်ပါတယ်အခုပဲကြည့်ပါဥဝရတူကိုတန်ငါမဟာနိုင်ကအဖွဲ့ကနေပြီးတော့တရားဟောခွင့်ပိတ်ပါတယ်ဥဝရတူကိုဒါမှမဟုတ်ရေးယူလာမှရှိပါဘူးတဲ့အမုန်းတရားတွေဟောမြဲပြောမြဲဖြစ်ပါတယ်ဆိုပြီးတော့ဥတင်ဝင်းသူ့ရဲ့အမြင်ပြပို့လာပါတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ပင်နယ်ဆွေးနွေးသူတွေပြန်လှည့်ပေးလိုပါတယ်ကိုတက်စင်ကြပါလားခင်ဗျခုနကတော်ရရှင်တွေပြောကြလိုပါပဲအခုကိစ္စကအမုန်းတရားပြန်ပွားမှုအမုန်းတရားပြောတဲ့လူတွေကိုထိရောက်ရေးယူပါတယ်အခုပြောမယ်ဆိုလို့ရှိရင်လည်းအမုန်းတရားပြန်ပွားအောင်လုပ်တယ်ဆိုပြီးတော့ဥရသူအပါဝင်ဒီအမျိုးသားကြီးအင်အားစုတွေပြောနေဆိုနေတာတွေကိုမကျေနပ်တဲ့လူတွေလည်းတော်များရှိကြပါတယ်ဒါပေမဲ့ဘာကြောင့်အစိုးရဘက်ကအရေးယူဖို့လက်တွန့်နေတာလဲအရေးမယူနိုင်ဖြစ်နေရပါလဲခင်ဗ
ျသူကျွန်တော်ထင်တာပေါ့နော်ဒါတော့ဟုတ်ချင်မှလည်းဟုတ်မယ်ပေါ့ဥမာပြင်မုန်တရားပြန်ပေါ်အောင်လုပ်ခဲ့တဲ့အင်အားစုကြီးပေါ့လေတော်ရင်ဥပဒေစင်အစိုးရလက်ထက်ကလည်းရှိခဲ့ပါတယ်ဥပဒေစင်အစိုးရလက်ထက်မှာဥပဒေစင်အစိုးရမှာနေရာမရခဲ့တဲ့သူရဲ့အပေါင်းဖော်ဘလို့အဲ့လိုပဲတမရော်မှာဆိုလို့ချင်းတမရော်ကနေပြီးတော့ဥမာပြင်ကျွန်တော်တို့ကအရှင်ရှားဆုံးဥမာပြောလို့ရှိရင်တော့ကျွန်တော်ဥပဒေရဲ့လွတ်ကျန်တဲ့ဘက်ကနေပတ်သက်ပြီးလို့ရှိရင်တမရော်ကနေပြီးတော့ဖုတ်ခဲခံတဲ့လူတွေကသူတို့အင်အားစုတွေပေါ့နော်တမရော်သားတချို့တော့ထောက်လိုင်းအင်အားစုတချို့ဒါရီတို့ကဒီအပြောင်းအလဲမှာသူတို့ပေါင်ခွင့်မရခဲ့ဘူး။နောက်တစ်ခုကသူတို့ခေတ်မှာသူတို့လက်ရှိမှာလည်းဒီဂျော်နင်းနဲ့ပတ်သက်ပြီးဘာသာရေးလူမျိုးနဲ့ပတ်သက်ပြီးတော့မုန်တရားတွေကိုသူကဟိုတူးတင်းခံထားတဲ့လူတချို့ဒါဥမာကျွန်တော်ငင်းပွားမယ်ဆိုရင်ကျွန်တော်ဟုတ်ပြလို့ရတာကတော့ကျွန်တော်ဒါဥက္ကုနေလုံးချမှုနဲ့ပတ်သက်ပြီးတော့ပုံမှန်ပတ်သက်တဲ့လူတွေဘယ်သူတွေလဲဆိုအလုံးသိပါတယ်အတရုံနဲ့တရင်ထုတ်ပြန်တာအဲ့တော့ဒီပေါ်မှာအခြေခံပြီးစဉ်းစားမယ်ဆိုလို့ရှင်ဥပဒေစင်တဲ့သိုးရတဲ့ထက်မှာသူတို့နဲ့အတူပေါင်အောင်ွင့်မရတဲ့လူတွေတက်မတော်မှာလည်းတက်မတော်မှာဆက်ပြီးတက်မတော်ရဲ့ပြုံပြောင်းလေးမှာဆက်ပြီးပေါင်အောင်ွင့်မရတဲ့လူတို့ကအရင်ဆုံးကအရင်အစိုးရအစိုးရလက်ထက်ဆက်ဆက်ကဒီလိုမျိုးပေါ့နော်ဒီလူမျိုးရေးမူတည်ဗတိုင်းမူတည်သွတ်သွင်းခံထားတဲ့လူတွေကဒီခါတွေကိုဥဆောင်ပြီးတော့အကောင့်ထည့်ပုံနေရဖြစ်ပါတယ်အစိုးရအနေနဲ့ကလည်းဘလို့ရေးယူမလဲတက်မတော်အနေနဲ့ကဘလို့ရေးယူမလဲဆိုတော့ကျွန်တော်ကလည်းသူဆောင်ကြည့်နေပါတယ်အခုဥပဒေကိစ္စမှာဆိုလို့ရှိရင်လည်းဒါကိနက်ဖွဲ့ရရေးယူမှုဆိုတာတုံးတရားမတွေ့မြင်ရသေးပါဘူ
းပင်နယ်ဆွေးနွေးသူတွေလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာတို့ရရှင်တူတက်လာတော့ပါကိုပင်တော်တူတူနဲ့ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာ
ဟုတ်တယ်ပါကျွန်တော်တို့နိုင်ငံမှာဖြစ်နေတာကတော့ဒီဘာသာရေးနှစ်ခုကြားမှာအများကလက်ချံဖန်တီးတဲ့ဇက်လန်လေးတစ်ခုလို့ဖြစ်နေလို့ထင်မိတယ်ဥပမာဆိုကြပါလို့အချာဘာသာဝင်နေတဲ့ဟိုတော့ဆိုအစ္စလာမ်ဘာသာဝင်ရဲ့ပြမှုကျွလုံးမှုတို့ခုကိုနိုင်ငံတော်တွေနဲ့တရားစီရင်မယ်ဆိုရင်အဲ့ဒီတရားစီရင်မှုကိုတင်းနေမြင်လာလို့ဒီလူတွေကိုပချပြတာရဲ့တရားဥပဒေတိုင်းဆောင်ရွက်မှုမရှိတာရဲ့တစ်ခါတို့ဒီမောက်ကိုဗုဒ္ဓဘာသာကကျွလုံးမယ်ဆိုရင်လည်းဒီပြမှုတွေကိုအစီအစဉ်ပြီးတော့တရားဥပဒေတိုင်း ာနေမျိုးမဖြစ်တဲ့အခါပြလင်းမြင်တာမျိုးမရှိတဲ့အဲ့ဒီတောင်းတလို့လို့ဖြစ်နေတဲ့အရင်ကမီးတွေကြောက်လို့ထင်တယ်လို့ကျွန်တော်အရင်ကအဲ့ဒါမျိုးမြင်တာပေါ့လေ
ကိုပင်တော်ကျေးဇူးပါခင်ဗျာကျွန်တော်ကိုစန်နီကိုဒါနဲ့ပတ်သက်ဆက်ဆက်မေးချင်ပါတယ်ခုနကဆွေးနွေးရတူကတော့ရှင်ကတော့တရားဥပဒေစီရင်မှုမှာပွင့်လင်းမြင်သာမှုမရှိပါဘူးတဲ့အခု NLD ပါတီအစိုးရနဲ့အစိုးရအနေနဲ့အခုဖြစ်နေတဲ့ဒီအမုန်းစကားပြန့်ပွားမှုတွေနောက်ဘာသာရေးလူမျိုးရေးအထူးကြုံလှုပ်ဆောင်မှုတွေနဲ့ပတ်သက်လို့ကင်တွဲပုံနဲ့ပတ်သက်လို့ကိုစန်ဒီအမြင်သိကြပါတယ်ခင်ဗျာ။ဟုတ်တော့ရှင်ပြောသလိုပဲတကယ်တမ်းပွင့်လင်းမြင်သာမှုမရှိဘူးလား
။ NLD အစိုးရဒီကတက်လာပြီးတဲ့နောက်ပိုင်းမှာတော့ခုနပြောလိုမျိုးကကျွန်တော်တို့သိရတာတော့ဟိုတိုင်းဘလောက်ဒီအမုန်းစကားပြန့်ပွားမှုတွေပဲဖြစ်ဖြစ်ပဲနော်။ဟိုတက်နိုင်တယ်လို့ဘယ်လိုကြိုးစားလဲ။ဒါပေမဲ့ကြိုးစားရင်လည်းသူတို့ရဲ့ကျေးဇူးမှုကကျွန်တော်တို့ဒီဘယ်လိုမျိုးလဲဆိုတော့ဒီလူလူကြားမှာရှင်းရှင်းလင်းလင်းနဲ့ရိုးရိုးကြီးကြီးပဲအနေထားမျိုးလည်းမရှိဘူး။နောက်တစ်ခုကခုနကတော့ဒီကြောက်တဲ့ဟိုအကာအကွယ်ပေးမှုမရတဲ့လူမျိုးလည်းခံစားနေရတယ်ပေါ့။နောက်တစ်ခုကခုနပြောလိုမျိုးပေါ့ဒီကဲဟိုဖြစ်ခဲ့တာတော့ဟိုကအစိုးရတွေလက်ထက်ပဲဒီကဲလက်ထက်မှာလည်းခုနပြောလိုဒီလိုဖြစ်နေတဲ့ကိစ္စတွေကိုခုနကျွန်တော်တို့ကဟိုဘာဖြစ်ရမလဲဆိုတော့ဒီအားကိုရှင်းရှင်းလင်းလင်းနဲ့သိနိုင်တဲ့ဒါတိချက်လက်ကိုရယူနိုင်တဲ့ပုံမှန်မှုတွေရှိဖို့ကြာနေပတ်သက်ပြီးအချင်းပေါ်တော့တုံ့ပြန်နိုင်တဲ့ပုံစံမျိုးတွေရှိရမယ်။နောက်တစ်ခုကဟိုထွက်လာတဲ့သတင်းတွေကိုလည်းအစိုးရတရားစီမံတင်ပြတဲ့အခါမှာခုနပြောလိုမျိုးပေါ့ဟိုအမိုင်းသတိထားရမယ်။အမိုင်းသတိထားမှာဒါတွေကဟိုကျွန်တော်ဟိုဖြစ်ပြီးပြောနေတာမျိုးနိုင်ငံတကာမှာလည်းရှိတယ်ခုနအစိုးရတွေဖြစ်သွားတယ်အစိုးရတွေပြောတဲ့ကိစ္စတွေမှာအစိုးရတွေကိုယ်တိုင်ကပြောလိုက်တဲ့ဥစ္စာတွေကခုနပြောလိုဟိုတစ်ခုခုကိုခုနပြောလိုမျိုးပေါ့နော်ဟိုဇောင်းပေးတယ်လို့မျိုးဖြစ်သွားတဲ့ဟာမျိုးတွေဆိုရင်လည်းမကောင်းဘူး။နောက်တစ်ခုကခုနပြောလိုလုံးလုံးမပြောမှပြောလို့ပြဿနာတက်မယ်ဆိုပြီးတော့ရှောင်ပြီးတဲ့နေရာလည်းမကောင်းဘူးပေါ့။အဓိကအဖြစ်တော့ခုနပြောလိုဒီလိုမျိုးဖြစ်နေတဲ့ပဋိပက္ခပဲဖြစ်ဖြစ်အမျိုးတရားပြတ်သွားမှုတွေပဲဖြစ်ဖြစ်ပေါ့နော်။ဒါတွေကိုကျွန်တော်တို့ကအချိန်မီတားသိနိုင်ဖို့တကအစိုးရမှာတာဝန်ရှိတယ်။အစိုးရတာဝန်ရှိတယ်ဆိုတဲ့အနေနဲ့အစိုးရနှစ်ခုပေါ့။ဒီချက်ကတော့ခုနပြောတဲ့ကျွန်တော်တို့ဒီဟာကိုအမြန်လို့ပြင်းနေမြန်လာမှုရှိတဲ့တည်င်းစည်းစည်းခုအကောင်းကောင်းနဲ့တည်င်းကိုပေါ်ပြနိုင်ရမယ်အမှန်တည်းဖြစ်တဲ့ကိုပေါ်ပြနိုင်ရမယ်အဲ့ဒီဟာကလည်းခုနပြောလို့ဆိုရတယ်မဟုတ်ဘူးဒီ private တည်င်းဌာနတွေအကုန်လုံးကလည်းလေ့လာနိုင်တဲ့နေရာလို့ဖြစ်ရမယ်နောက်တစ်ခုကတော့ခုနတရားစီရင်မှုရှိရမယ်ပေါ့တရားစီရင်မှုရှိရမယ်ဆိုတာပြင်းနေဒီတရားတွေစုံမှုရှိရမယ်ဆိုတဲ့မြန်မာလေဥပဒေစီရင်နေတော့ဒီဟာနဲ့ပတ်သက်တဲ့အမှုတရားနဲ့ပြတ်သက်တဲ့ဖြစ်နေတဲ့ကိစ္စတွေဘယ်လိုဘယ်လိုအရေးယူမယ်ဆိုတာကိုကျွန်တော်တို့ပြထားလို့လို့တယ်ဒီဥစ္စာတွေကလည်းခုနပြောလို့မျိုးပေါ့ကျွန်တော် citizen right ဒီ civil right တွေမှာလည
်းကျွန်တော်တို့ချိန်လက်နဲ့ကန့်သက်ရှိတော်လို့ပါကိုစန်နီနောက်တစ်ယောက်ကိုကျွန်တော်ကိုသက်စင်ကိုမေးချင်ပါတယ်ကိုသက်စင်ကိုမေးချင်တာကတော့အခုကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ရည်တည်ချက်ပေါ့နော်အဓိကအချက်ဒီအာဏာရပါတီရဲ့ရည်တည်ချက်ဘာလို့ဆိုတော့ဒီမွတ်စလင်နဲ့ပတ်သက်လို့ဥပမာဆိုရွေးကောက်ပွဲကာလမှာအမတ်ရွေးချယ်တာအစားမွတ်စလင်တွေမပါခဲ့ဘူးဆိုတဲ့ဟာမျိုးကရှိတော့မြန်မာနိုင်ငံမှာဒီမွတ်စလင်ဆန့်ကျင်ရေးနဲ့ပတ်သက်လို့အာဏာရပါတီကိုယ်တိုင်ကစိုးရင်စိတ်ရှိနေလားကိုသက်စင်ဘယ်လိုမြင်ပါလဲတော်တော်လေးဆွေးနွေးပြပါခင်ဗျ
ဟုတ်ပါတယ်ကျွန်တော်တို့ဉာဏ်သလောက်ကတော့ဒီအနာပါတီမှာလည်းသူနဲ့ဒီမွတ်စလင်နဲ့ပတ်သက်ပြီးတော့ဒီဥတိုင်းနဲ့ပတ်သက်ပြီးတော့သဆုံးတရားသူ့မှာအချက်တည်းရှိနေပုံရတယ်ကြာဆုံးကကိုစံအော်ရင်ကိုသားညုံထောက်ပြတယ်လို့ပဲကျွန်တော်တို့ဒီရုပ်ောက်ဝဲကာလမှာကျွန်တော်တို့မျှော်လင့်ထားတာလူမျိုးပေါင်းစုံဘာသာပေါင်းစုံပေါင်းဆိုင်တဲ့အခြေအနေတစ်ခုဖန်တီးနိုင်မယ်လို့ကျွန်တော်ယုံကြည်နေခဲ့ပေမဲ့လည်းဒီကိစ္စကတော့အဲ့လိုမဆောင်ရွက်နိုင်ရတာဒါဟာသဆုံးတရား NLD ပါတီတွင်းမှာတောင်းဆန်းစစ်ကြီးရှိမှာတော့သဆုံးတရားအချက်တည်းရှိနေလားသဆုံးတရားဖိအားတွေရှိနေလားဆိုတာကကျွန်တော်ပွင့်လင်းပြီးအောင်ပြအဲ့ဒါကိုလေကျွန်တော်တို့ပွင့်လင်းပြီးပို့လေလိုပဲဒါမှကျွန်တော်တို့ပြည်သူအားလုံးကပူးပေါင်းဆောင်ရွက်ပြီးတော့ဘယ်လိုဖြစ်ရှင်းနိုင်မလဲဆိုတော့လေကျွန်တော်စူးစမ်းလိုက်မှာပါ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီ diet လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးပြီးတဲ့ကုသစင်ကုစန်ဒီကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတော်ရှင်နေအားလုံးလည်းကျေးဇူးတင်ပါတယ် diet လေးလိုက်စီစဉ်ဒီမှာပဲကျွန်တော်ကွန်ပြီးပါခင်ဗျာ
ကုသညုံဆွေးနွေးတင်ဆက်သွားတဲ့ VOA အင်္ဂါည diet လေးလိုက်အစီအစဉ်ကိုနားဆင်ခဲ့ရတာပါပြည်ရနေထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးစာပေးပို့ခြင်းနဲ့သွားရရှင်နေနားဆင်လို့တဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကနေတဆင့်ဆက်သွယ်လို့တဲ့ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်စာလိုက်တိရမှ855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။ VOA ကိုတယ်လီဖုန်းဆက်သွယ်ခြင်းရင်တော့ဖုန်းနံပါတ်က1-2-3-8-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-5-
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်။လွန်ခဲ့တဲ့24နှစ်တွင်ကုလသမဂ္ဂလူမျိုးရေးကောင်စီကအကောင်းဆုံးကြိုးပမ်းလှုပ်ဆောင်ခဲ့ပေမဲ့လည်းမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ဟာအရင်ကတည်းကပိုတိုးတက်လာ၊ပိုအန်ဒရယ်ကြီးလာတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေလီကပြောပါတယ်။မြောက်ကိုရီးယားဟာဂျပန်လီပိုင်နက်ကိုကျော်ပြီးဒုံးကျည်တွေပစ်လွတ်ခဲ့ပါတယ်။သူတို့မှာတိုက်ချင်းပြည့်ပဲ့ထင်းဒုံးကျည်တွေရှိနေပြီးဟိုက်ဒရိုဂျင်ဘုံးကိုတော့ဆန်းသက်ပြီးပြီလို့ပြောထားပါတယ်။နောက်ထပ်တိမခန့်နိုင်တော့ဘူးလို့တမ်မတ်ကြီးဟေလီကပြောပါတယ်။အ အဆင့်ဆင့်တိုးမြင့်လှုပ်ဆောင်တဲ့နိလန်ကိုရွေးချယ်ခဲ့ကြောင်းအကောင်းဆုံးရည်ရွယ်ချက်တွေနဲ့လုပ်ခဲ့ကြပေမဲ့လည်းအရာမတင်ခဲ့ဘူးလို့ဆိုပါတယ်။နိုင်ငံတကာအတိုင်းအဝန်းဟာမြောက်ကိုရီးယားအစိုးရနဲ့နိုင်ငံစုံပါတဲ့ဓာတ်ရိုက်ဆွေးနွေးပွဲတွေလုပ်တဲ့အချိန်တိုင်းမှာနျူကလ িয়ার ကင်းတဲ့နိုင်ငံဖြစ်လာအောင်မလုပ်နိုင်ခဲ့ပါဘူး။လူညုံရေးကောင်စီမှာအားနည်းချိနေတဲ့ဆုံးဖြတ်ချက်တွေချမှတ်တဲ့ကာလလွန်သွားပါပြီလို့တန်မတ်ကြီးဟီလီကပြောပါတယ်။တိတ်နောက်မကြခင်မှာတန်တမာရဲ့နီလန်အားလုံးကိုအသုံးချမဲ့အချိန်ရောက်လာပြီဖြစ်ကြောင်းအခုအချိန်ဟာဖြစ်နိုင်သမျှအားအကောင်းဆုံးလှုပ်ဆောင်ချက်တွေကိုချမှတ်ရတော့မယ်လို့သူကတိုက်တွန်းပါတယ်။ကင်ဂျွန်အွန်းဟာဒုံးကျည်တွေကိုရန်လုတ်ဖို့အသုံးပြုနေတာနဲ့နျူကလ িয়ার ဆန်းသတ်မှုတွေကသူဟာစစ်ပွဲကိုခေါ်နေတယ်ဆိုတာပြနေတယ်လို့တန်မတ်ကြီးဟီလီကပြောပါတယ်။ဒါပေမဲ့လည်းအမေရိကန်ဟာစစ်ကိုဘယ်တော့မှမလိုချင်ပါဘူးလို့ပြောပါတယ်။တချိန်ထဲမှာပဲအမေရိကန်ရဲ့စိတ်ရှည်တီးခတ်မှုကအကန့်အသတ်မဲ့မဟုတ်တဲ့အကြောင်းမိမိတို့ရဲ့မာမိတ်တွေနဲ့ပိုင်တဲ့နေမျိုးကိုကာကွယ်သွားမယ်လို့အခိုင်အမာပြောပါတယ်။ဒီအကြက်တဲ့ဆုံးသက်စီဖို့တန်တမာရေးနီလန်အားလုံးကိုအသုံးချကြပါလို့ကြံတဲ့လူညိုရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုတန်မတ်ကြီးဟီလီကတိုက်တွန်းပါတယ်။အားအကောင်းဆုံးတန်ခတ်ရေးယူမှုတွေကသာတန်တမာရေးနီလန်နဲ့ဒီပြဿနာကိုဖြေရှင်းဖို့မိမိတို့စွမ်းဆောင်နိုင်မယ်အကြောင်းဒီပြဿနာကိုမဖြေရှင်းမဲရှောင်နေခဲ့တာအချိန်ကြာနေပြီဖြစ်ပြီးနောက်ထပ်ရှောင်နေလို့မရတော့ဘူးလို့ဆိုပါတယ်။အမေရိကန်အနေနဲ့ကုလသမဂ္ဂကလုံနိုင်တာထက်ကျော်လွန်ကြည့်မြင်ပြီးတော့မြောက်ကိုရီးယားနဲ့စီးပွားရေးလုပ်တဲ့နိုင်ငံတိုင်းကိုအစဉ်ချင်းမဲ့ပြီးအန်ဒရယ်ကြီးတဲ့နျူကလ িয়ার ဆိုင်ရာကြီးမန်းချက်တွေကိုအားပေးကူညီနေတဲ့နိုင်ငံတစ်ခုအဖြစ်သတ်မှတ်မှာဖြစ်ပါတယ်။အန်ဒရယ်ကသိတ်ကြီးလွန်ပါတယ်။အခုကိုပဲအရေးပေါ်နေပါပြီ။24နှစ်ကြာအားနည်းချိနဲ့စွာလှုပ်ဆောင်ချက်တွေနဲ့မအောင်မြင်တဲ့ဆွေးနွေးမှုတွေတော်သင့်ပါပြီလို့တန်မတ်ကြီးဟီလီကပြောပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီးPOA ရဲ့အာဘုံမှုကြောင့်သိစေအပ်ပါတယ်။ဘုဒ္ဓရှင်ညနေပဲ6:00-9:00ထိထုတ်လွှင့်သွားမဲ့ VOA အစီအစဉ်တွေကိုတော့လိုင်းနူမီတာ19.25တို့ကနေဖမ်းယူနိုင်စင်ပါ။အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ပြောပြပေးမှာပါ
။ကုလသမဂ္ဂလူကြုံရေးကောင်စီကပုံမတင်ကျပ်တဲ့ပိတ်ဆို့ရေးယူမှုအသစ်တွေချမှတ်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်မြောက်ကိုရီးယားကအင်္ဂါနေ့မှာပြင်ထန်စွာဝေဖန်လိုက်ပြီးအဲ့ဒီဆုံးဖြတ်ချက်ချမှတ်နိုင်ရေးဥဆောင်ကြိုးပမ်းခဲ့တဲ့အမေရိကန်ပြည်ထောင်စုအနေနဲ့ပြင်ထန်တဲ့နာကျင်မှုကိုခံစားရလိမ့်မယ်လို့လည်းသတိပေးပြောကြားလိုက်ပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတွေကနိုင်ငံရေးဝန်ကြီးတွေဟာနယူးယောက်မြို့မှာကျင်းပတဲ့82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံပြင်ပမှာတိကျတွေ့ဆုံပြီးမြန်မာနိုင်ငံအနောက်မြောက်ပိုင်းရခိုင်ပြည်နယ်တွင်ဖြစ်ပေါ်နေတဲ့အခြေအနေတွေကိုအလွတ်သဘောဆွေးနွေးကြမှာဖြစ်ပါတယ်။အဲ့ဒီအလွတ်သဘောဆွေးနွေးမှုကိုတော့နယူးယောက်မြို့မှာစက်တင်ဘာလ23ရက်နေ့မှာပြုလုပ်မှာပါ။အဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒီတိုင်းရကြည့်မနေပဲဒေသအတွင်းလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေအတွက်ဘယ်လိုကူညီပေးနိုင်မလဲဆိုတာတွေကိုဆွေးနွေးတိုင်ပင်နေကြတဲ့အကြောင်းအာဆီယံဆိုင်ရာထိုင်းနိုင်ငံအမြဲတမ်းကိုယ်စားလှယ်ကအင်္ဂါနေ့မှာသတင်းတောက်တွေကိုပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့ပဋိပက္ခတွေအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးတောင်ဆန်းစုကြည်တွေ့ကြကြဟန်တာဆောင်ရွက်ဖို့အမေရိကန်အထက်လွှတ်တော်မှ2ဦးကပြီးခဲ့တဲ့သတင်းပတ်အတွင်းတိုက်တွန်းခဲ့တာနဲ့ပတ်သက်လို့အထက်လွှတ်တော်လူမျိုးစုခေါင်းဆောင်မစ်ချ်မက်ကော်နယ်ကအထောက်ခံမှာမဟုတ်ဘူးလို့မနေ့ကပဲပြောကြားလိုက်ပါတယ်။ဆီအနာရှင်လက်ကနေဒီမိုကရေစီအသွင်ကူးပြောင်းရေးမှာဒေါန်ဆန်းစုကြည်ကကျွန်တော်တို့အတွက်အကြီးမားဆုံးမျှော်လင့်ချက်ပဲလို့သူယူဆတဲ့အကြောင်းအထက်လွှတ်တော်မှမစ်ချ်မက်ကော်နယ်ကပြောကြားခဲ့ပါတယ်။မြန်မာဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမကြုံမှုလောက်တဲ့အတိုင်းအတာနဲ့သူတို့ခေါ်ရင်းကြဒုက္ခသည်တွေထွက်ပြေးလာနေတဲ့အခြေအနေနဲ့ရင်ဆိုင်နေရပြီးကလေးငယ်3000လောက်အတွက်အရေးပေါ်အကူအညီတွေလိုအပ်နေတဲ့အကြောင်း UNICEF ကုလသမဂ္ဂကလေးငယ်များရာဂုံမှုအဖွဲ့ကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။သူတို့အနေနဲ့အနည်းဆုံးလိုအပ်တဲ့ရာဂုံငွေဟာအမေရိကန်ဒေါ်လာ9.3 သန်းဖြစ်တယ်လို့ဆိုပါတယ်။
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကမန်းအင်ဂျင်နိုင်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ဒီကနေ့မနက်အတွက် VOE အစီအစဉ်တွေကိုမနက်6:00-9:00အထိလိုင်းနိုမီတာ30/40/49/50တို့ကနေတင်ဆက်ခဲ့တာပါသောရရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပ
This program has come to you from the Voice of America, Washington.